Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်ဇူလိုင်လ29ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလမ်းမီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်သောတာရှင်များရှင်လန်းချက်မြေချပါစေရှင်ဒီမှာတင်ကြီးထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမတ်သိန်းကြီးထိုင်းနဲ့အတူတင်ပြပေးပါမယ်တဲ့ရင်တွေထဲမှာဆိုလို့ရှိရင်ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းတပ်ဖွဲ့တွေရှေ့ကိုတဖြည်းဖြည်းတိုးလာနိုင်တယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်ရုရှားကာကွယ်ရေးဝန်ကြီးကတော့မြောက်ကိုရီးယားကိုရောက်နေပါတယ်ကမ္ဘောဒီးယားမှာတရုတ်အကူအညီနဲ့ဆောက်လုပ်တဲ့စိတ်ကန်းကိုတရုတ်စစ်ဘက်ကအသုံးပြုမှလားဆိုပြီးအမေရိကန်ကစိုးရိမ်မကင်းဖြစ်နေပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံသားတချို့လည်းပါသွားတဲ့မလေးရှားကတင်းမောနှိမ့်မြုပ်မှုနောက်ဆုံးရအခြေအနေကိုတော့သတင်းတွေပြီးမှအရင်ဆုံးနှားဆင်ချရမှာဖြစ်ပါတယ်
။ဒီတောက်ဆုံးသွားတဲ့မြန်မာနိုင်ငံသားလေးဦးရဲ့မိသားစုအနေနဲ့ဒါတပီလီယူပြီးတော့သူတို့တပ်ဖွဲ့ကြီးကဒီအနေနဲ့ဆင့်မယ်လို့လည်းဒါပြောထားတယ်ပေါ့နော်။ဒါသူတို့ဘက်ကတောင်းရင်ယူမယ်လို့လည်းဒါဖြေကြားထားပါတယ်
။တင်းမောသားရေးရအဖွဲ့အစည်းတစ်ခုရဲ့တီထောင်သူကိုမျိုးကျော်အောင်ပြောပြခဲ့တာပါ။မကြိုက်ခင်မှာတင်ပြပေးပါမယ်ရှင်။မိုးခါမုန်တိုင်းထံကနေပြန်လည်ထူထောင်နေရတဲ့ရခိုင်ပြည်နယ်ဒရင်းမှာတော့ပြည်ပထွက်ခွာမှုတိုးလာတယ်ဆိုတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီနောက်မှာတော့မြောက်ကိုရီးယားနိုင်ငံကနေနှစ်ပေါင်းများစွာသတင်းပို့နေတဲ့အမေရိကန်သတင်းသမားတအူအကြောင်းသတင်းဆောင်မကိုလည်းတင်ပြပေးပါမယ်။အက်ဒီတာနဲ့ဆွေးနွေးခန်းလူဒုနဲ့ချက်မာရေးတပတ်အတွင်းထိတ်တန့်ရောက်အကစားသတင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကျော်နဲ့အတူတင်ပြပါမယ်ရှင်။
ယူကရိန်းတောင်ပိုင်းမှာရုရှားတွေကိုတံပြန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ယူကရိန်းတပ်ဖွဲ့တွေဟာတဖြည်းဖြည်းရှိကိုတိုးလာနိုင်တယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီးဟေနာမာလီယာကဗော်ရူးနေမှာပြောဆိုလိုက်ပါတယ်။တံပြန်ထိုးစစ်အတွက်တိုက်ခိုက်ရင်းနဲ့ထောက်လန်းရေးအသေးစားဒရုန်းအစင်1,900ကိုလည်းလက်ခံရရှိတော့မယ်လို့သူမကပြောဆိုခဲ့ပါတယ်။အဇော့ပင်လယ်ကမ်းခြေနီးမှာရှိတဲ့ရုရှားအသိပ္ပခံတောင်ပိုင်းဒေသကမလီတူပိုနဲ့ဗာရီယန်စကာမျိုးတွေကိုဥတီချီတဲ့ရွေလျားနေတာဖြစ်တယ်လို့လည်းသူမကပြောဆိုခဲ့ပါတယ်။ဒါအပြင်အသိမ်းပိုက်ခံဘက်ခမို့မျိုးအရှိတ်ဘက်ဒေသကိုလည်းကောင်းမွန်စွာတံပြန်ထိုးစစ်ဆင်တိုက်ခိုက်နေနိုင်တယ်လို့သူကပြောဆိုပါတယ်။2022ခုနှစ်ဖေဖော်ဝါရီလကစလို့ရုရှားချူချော်စစ်အတွင်းယူကရိန်းရဲ့အရှိတ်ဘက်နဲ့တောင်ပိုင်းဒေသတွေကိုတိုက်အင်အားအများအပြားစစ်လုပ်ပြီးနယ်မြေကိုရုရှားကသိမ်းယူထားတာဖြစ်ပါတယ်။ဒီနှစ်နွေရာသီကစလို့ယူကရိန်းကတံပြန်ထိုးစစ်ဆင်တိုက်ခိုက်နေပြီးနယ်မြေတွေပြန်လည်ရယူဖို့ကြိုးပမ်းနေပေမဲ့လည်းတိုးတက်မှုနှေးကွေးနေပါတယ်။အခုလိုအချိန်မှာပဲရုရှားအာဖရိကဒုတိယအကြိမ်ထိပ်သီးအစည်းအဝေးကိုရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာဇူလိုင်လ28ရက်ကနေ28ရက်နေ့မှာကျင်းပမှာဖြစ်ပြီးအာဖရိကတိုက်ကခေါင်းဆောင်တွေဗိုလ်ထုနဲ့မှာရောက်ရှိလာရပါတယ်။ဒုတိယအကြိမ်ထိပ်သီးအစည်းအဝေးမှာကိုယ်စားလှယ်ပေါင်း49ဦးတယောက်မှာဖြစ်ပေမဲ့ထိပ်သီးခေါင်းဆောင်18ဦးသာပါဝင်ပါတယ်။2019ခုနှစ်ကကျင်းပခဲ့တဲ့ပထမအကြိမ်မှာတော့ထိပ်သီးခေါင်းဆောင်45ဦးပါဝင်ခဲ့ပါတယ်။
မြောက်ကိုရီးယားကိုရောက်နေတဲ့ရုရှားကာကွယ်ဝင်ကြီးဆာဂေးရှိုဂူဟာပျုံယမ်းမှာမြောက်ကိုရီးယားကာကွယ်ဝင်ကြီးကန်ဆွန်နန်နဲ့တွေ့ဆုံစဉ်မြောက်ကိုရီးယားဟာရုရှားအတွက်ရည်ကြည်တဲ့မိတ်ဖက်နိုင်ငံဖြစ်ကြောင်းဇူလိုင်26ရက်နေ့ကပြောပါတယ်ကိုဗစ် -19 ကပ်ဘေးရောဂါကာလအတွင်းနှစ်တန်ကြာနိုင်ငံခြားတိုင်းပြည်တွေနဲ့အဆက်ဆံမလုပ်ဘဲနေလာတဲ့မြောက်ကိုရီးယားဟာကိုရီးယားစစ်ပွဲ290ပြည့်အထိမ်းအမှတ်ပွဲတွေနဲ့အမေရိကန်နဲ့မဟာမိတ်တွေကိုတော်လှန်ခြင်းအခမ်းအနားတွေကိုကျင့်ပနေပြီးအဲ့ဒီမှာတရုတ်နဲ့ရုရှားနိုင်ငံတွေကအကြီးအကဲအရှိကိုယ်စားလှယ်အဖွဲ့တွေတက်ရောက်နေတာပါတရုတ်နိုင်ငံဘက်ကတော့တရုတ်ကွန်မြူနတီပါတီပိုလစ်ဘျူရိုအဖွဲ့ဝင်လီဟွန်ကျန်တက်ရောက်ပါတယ်အမေရိကန်နဲ့အနောက်အုပ်စုနိုင်ငံတွေနဲ့ပြိုင်ဆိုင်နေတဲ့ဘုံတူညီနေတဲ့အခြေခံချက်ကိုမူတည်ပြီးမြောက်ကိုရီးယားဟာတရုတ်နဲ့ရုရှားနိုင်ငံတွေနဲ့ဆက်ဆံရေးကိုပုံမခိုင်မာတုတ်တဆီဖို့ကြိုးပမ်းနေတာဖြစ်ပါတယ်မြောက်ကိုရီးယားဟာအခမ်းအနားတွေထဲမှာနောက်ဆုံးပေါ်လက်နက်တွေကိုထုတ်ပြတဲ့စီးရေးပြပွဲကိုထည့်သွင်းချစ်ပါဖို့ကျင့်ပဖို့မျှော်လင့်ရပါတယ်1950-1953ကိုရီးယားစစ်ပွဲတုန်းကအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေကိုတရုတ်နဲ့ရုရှားနိုင်ငံတွေရဲ့ကူညီမှုနဲ့မြောက်ကိုရီးယားတပ်တွေကတိုက်ခိုက်ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားဟာလက်ရှိတိုင်းလဲတောင်ကိုရီးယားအမေရိကန်မဟာမိတ်နိုင်ငံတွေနဲ့တရားဝင်ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုမထားဘဲအပြစ်ခတ်ရက်စဲရေးတာလုပ်ထားတာဖြစ်လို့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေနဲ့စစ်ဖြစ်နေစေအနေအထားဖြစ်ပါတယ်ရှင်
သမ္မတဂျိုးဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ဟာအခွန်ဆောင်မှုပြက်ကွက်မှုနဲ့တရားစွဲဆိုခံထားရတာကိုပြစ်ဒဏ်လျှော့ပေါ့စေဖို့အပြစ်ရှိကြောင်းဝန်ခံဖို့တရားလုံးနဲ့ညှိနှိုင်းသဘောတူထားပေမဲ့ပြည်ထောင်စုတရားသူကြီးတူဦးကလက်မခံဘဲသဘောတူညီချက်နဲ့ပတ်သက်ပြီးထပ်မံမေးခွန်းထုတ်ခဲ့တဲ့အတွက်ဟန်တာဘိုင်ဒန်ဟာပထမအစီအစဉ်ကိုဖျက်သိမ်းပြီးအပြစ်မရှိဘူးလို့ဗိုလ်တူးနေမှာတရားရုံးမှာပြောင်းလဲထွက်ဆိုခဲ့ပါတယ်နှစ်ဖက်သဘောတူညီချက်အရသူ့ကိုဘယ်လောက်အတိုင်းအတာအထိအပြစ်ကနေကင်းလွတ်ခွင့်ပေးရမှာလဲဆိုတာကိုအမျိုးသမီးတရားသူကြီးမယ်ရီယယ်လန်နိုရီကာကမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်ဒီအခွန်ရှောင်လဲမှုကိစ္စနဲ့တရားမဝင်တနက်ကန်ဆောင်မှုတင်မကဘဲနောက်ထပ်စစ်ဆင်မှုတွေတရားဆွဲဆိုမှုတွေကိုပါကင်းလွတ်ခွင့်ပေးရမှာလားဆိုတာကိုတရားသူကြီးကမေးခွန်းထုတ်ပြီးအမှုကိုဆိုင်းငံ့ထားလိုက်တာဖြစ်ပါတယ်ဒီစွဲချက်တွေနဲ့ပတ်သက်ပြီးဒလာဝရယာပြည်နယ်ဝယ်မင်တန်မြို့ကအရှိတ်အတရားရုံးမှာအပြစ်ရှိကြောင်းဝန်ခံထွက်ဆိုဖို့စီစဉ်ထားခဲ့တာပါဟန်တာဘိုင်ဒန်ဟာ2019ခုနှစ်နဲ့2018ခုနှစ်အတွင်းဝင်ငွေ 1.5 သန်းကျော်ရရှိခဲ့ပြီးအခွန်ငွေ 3 သိန်းကျော်ပေးဆောင်ရမှာဖြစ်ပေမဲ့ရှောင်လွှဲခဲ့တယ်လို့တရားလူဘက်ကဆွဆွဲထားတာဖြစ်ပါတယ်ဒါအပြင်အခြားအမှုတစ်ခုဖြစ်တဲ့အတွက်အခြားအမှုတစ်ခုဖြစ်တဲ့ကုတ်ကင်းမူရစေဆွဲနေစဉ်လိုင်စင်မဲ့တနတ်တရားဝင်ကင်ဆောင်ခဲ့တယ်ဆိုတာကိုလည်းဝန်ခံထွက်ဆိုဖို့မူလကစီစဉ်ခဲ့တာပါ
နိုင်ဂျာနိုင်ငံမှာအာနာသိမ့်ဖို့ချိုးပန်းချက်အဖြစ်သမ္မတမိုဟာမက်ဘဇွန်းကိုသူ့ရဲ့သမ္မတကိုရန်တော်အဖွဲ့ဝင်တွေကသမ္မတအင်ဒိုတဲမှာထိမ့်သိမ့်ခံထားတဲ့လုပ်ရည်နဲ့ပတ်သက်ပြီးအာဖရိကခေါင်းဆောင်တွေနဲ့အတူအမေရိကန်ကလည်းရှုတ်ချက်ခဲ့ပြီးသမ္မတကိုချက်ချင်းလွှတ်ပေးဖို့ဗိုလ်ထုနေကတောင်းဆိုပါတယ်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကသမ္မတဘဇွန်းဦးဆောင်တဲ့နိုင်ဂျာရဲ့ဒီမိုကရေစီနှိချရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုနှောက်ယှက်တဲ့ချိုးပန်းမှုမှန်သမျှကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းပြောပြီးအမေရိကန်ပြည်ထောင်စုကအလွန်ဆိုးရင်ကြောင့်ကြီးညာချက်ထုတ်ပါတယ်။အင်ပြူရောသတင်းစာရှင်းလင်းပွဲအတွင်းသမ္မတဘဇွန်းကိုချက်နောင်ထမှုကနေလွှတ်ပေးပြီးအကြမ်းဖက်မှုတွေကနေရှောင်ကျဉ်ဖို့သမ္မတရဲ့ကိုယ်ရည်နော်တက်ကိုလည်းအထုတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံသားတွေကိုဘေးလွတ်ရာရွှေ့ပြောင်းနိုင်ခြင်းနဲ့ပတ်သက်ပြီးအခုချိန်ထိဆွေးနွေးမှုရှိသေးဘူးလို့ပြောပါတယ်။အနောက်အာဖရိကရဲ့အဓိကဒေတာရင်းစီးပွားရေးအစုအဖွဲ့ ECOWAS ကလည်းအနာသိမ့်ရန်ကြိုးပမ်းမှုအပေါ်ဆိုးရိမ်မိကြောင်းနဲ့ဘဇွန်းကိုလွှတ်ပေးဖို့တောင်းဆိုထားသလိုအာဖရိကသမဂ္ဂကလည်းရှုတ်ချခဲ့ပြီးပါဝင်ပတ်သက်နေတဲ့တရက်ခန့်စစ်သားတွေအနေနဲ့စစ်တမ်းရတွေကိုချက်ချင်းပြန်သွားဖို့တိုက်တွန်းထားပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1.1133ညလိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ကြာသပတေးနေ့မနေ့ဖက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံကလူ့ခွင့်ရေးအခြေအနေတွေအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခြေအနေဆိုးဝါးနေပြီးကုလသမဂ္ဂလုံခြုံရေးကောင်စီကနေတာဝန်ပေးရထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆင်မှုတွေလှုပ်သင့်တယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch HRW ကဗိုလ်တူးနေမှာပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်ရဲ့အပါအဝင်လူ့အခွင့်အရေးထုတ်ပေါက်သူတွေကိုအရေးယူသင့်တယ်လို့အာဖဂန်နစ္စတန်နိုင်ငံလူ့အခွင့်အရေးအခြေအနေဒေသစုံစမ်းရေးဆိုင်ရာကုလသမဂ္ဂအထူးညှိနှိုင်းဆောင်ရွက်ရေးမှူးဖာတန်စီနီလိုဂလူးကတင်ပြပြောဆိုတာကိုထောက်ခံတယ်လို့လည်း HRW ကပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးတွေရဲ့အကြအတဲ့ဟာကမ္ဘာပေါ်မှာအဆိုးဆုံးအခြေအနေဖြစ်တယ်လို့ HRW ရဲ့အမျိုးသမီးအခွင့်အရေးဌာနလက်ထောက်ညွှန်ကြားရေးမှူးဟက်တာဘာကပြောဆိုပါတယ်။ဒါအပြင်နိုင်ငံတကာရဲ့ထုတ်ပြန်ဆောင်ရွက်မှုတွေဟာထိရောက်လုံလောက်မှုမရှိဘူးလို့သူကဝန်ခံလိုက်ပြီးကုလသမဂ္ဂတာဝန်ပေးစီခိုင်းထားတဲ့လွတ်လပ်စုံစမ်းရေးဟာပုံမထိရောက်မှုရှိနိုင်တယ်လို့အကြံပြုပြောဆိုထားပါတယ်။တာလီဘန်နဲ့2022ခုနှစ်အာဖဂန်နစ္စတန်ကိုပြန်လည်သိမ်းပိုက်ပြီးနောက်အစ္စလာမစ်ဥပဒေတွေပြဋ္ဌာန်းအုပ်ချုပ်ပြီးအမျိုးသမီးတွေပေါ်မှာကန့်သတ်ချုပ်ချယ်မှုတွေပြုလုပ်ထားပါတယ်။
ကမ္ဘောဒီးယားနိုင်ငံကန်ယူဒန်မြို့ဆီယန်နုဘေးမှာတရုတ်နိုင်ငံအခုညီနဲ့အဆင့်မြင့်တင်နေတဲ့ရေတပ်စခန်းရဲ့ပြုပြင်မွမ်းမံရေးလုပ်ငန်းတွေပြီးစီးလို့နေပါဖြစ်နေပြီလို့ကမ္ဘောဒီးယားတာဝန်ရှိသူတွေကပြောလိုက်ပြီးနောက်မှာဒီနေရာကိုတရုတ်စစ်တပ်ကအသုံးပြုပွဲရှိတယ်လို့တန်တရားရှိချောင်းအမေရိကန်အရာရှိတွေကထပ်မံသတိပေးလိုက်ပါတယ်။မနေ့ဩဂုတ်လအထုံးကလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတရုတ်ရန်ပုံငွေနဲ့ခင်မရောက်လှုပ်ဆောင်နေတဲ့ဒီရေတပ်စခန်းကိုတရုတ်စစ်တပ်အတွက် သာအသုံးပြုမယ်ဆိုရင်အရှိတောင်အရှာအတွက်ချင်းချမှုဖြစ်လာနိုင်တယ်လို့ကမ္ဘောဒီးယားအစိုးရကပြောထားတာပါဂျိုဒုဓာတ်ပုံတွေအရရင်းရေတက်အခြေဆိုင်စစ်ခန်းမှာလေရင်တင်သင်းမောတွေရန်နာနိုင်တဲ့အဓိကစိတ်ခံတရားတစ်ခုကိုတိစောင့်နေတာတွေ့ရပြီးနောက်ပိုင်းတရုတ်နိုင်ငံရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတန်တရားတွေထွက်ပေါ်လာတာပါကမ္ဘောဒီးယားအမျိုးသားကာကွယ်ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူချွမ်ဆူချီကတော့မကြာခင်ပြီးစီတော်မှာဖြစ်တယ်လို့ VOA ခမာဌာနကိုအတီးပြုတ်ပြောကြားပေမဲ့စတင်ဖွင့်လှစ်မဲ့ရက်ကိုမသိသေးဘူးလို့ပြောပါတယ်ရှင
်ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကကျွန်းစုတွေကိုဗိုလ်ထုနေကဒုတ်စူရီတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်တိုက်ဆိုရီတိုင်မုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အ ਨੇ စုံလူနူးသေဆုံးပြီးလူ 16,000 ကျော်လောက်အုံအိပ်ဆုံးခွာပြောင်းရွှေ့ခဲ့ရပါတယ်။မုန်တိုင်းဟာမနေ့အာယုန်တက်မတိုင်းမီအချိန်လောက်မှာဖူဂါကျွန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်အာဂရန်ပြည်နယ်ရှိကျွန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း 16,000 လောက်ကိုအခြားဘေးလွတ်ရာနေရာကုန်းမြင့်ကိုရွှေ့ပြောင်းပေးခဲ့ရပါတယ်။မိုးကြီးပြီးလေပြင်းတွေတိုက်ခိုက်ခဲ့တဲ့အတွက်လျှက်စစ်မီးတွေလည်းပြတ်တောက်ကုန်ပြီးအစာအုပ်နဲ့အိုးအိမ်တွေအမိုးအကာတွေလည်းပြိုလဲကုန်ခဲ့ပါတယ်။အနေပိုင်းကရွာတွေမှာရေကြီးရေရှမ်းတာတွေဖြစ်ခဲ့ပြီးမုန်တိုင်းဟာမိုင်430ကျော်အကျယ်အဝန်းလောက်ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးထောင်ပေါင်းများစွာသောလူတွေမုန်တိုင်းဘေးသင့်ခဲ့တို့လူကယ်ဆယ်ရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီမုန်တိုင်းဟာမကြာမီမှာထိုင်ဝမ်နဲ့တရုတ်ပြည်နယ်တို့ဝင်ရောက်တိုက်ခိုက်မှာဖြစ်ပါတယ
်ဂျပန်မြို့သမီးဘောလုံးအသင်းဟာတိုက်ဆင်မှုဟီကာရုနာအိုမိုတိုနဲ့အိုဘာဖူဂျီနိုတို့ရဲ့သွင်းကိုတွေနဲ့ကော့စတာရီကာကို2-3နဲ့ဗိုလ်ထုနှစ်ကအနိုင်ရခဲ့လို့အမျိုးသမီးကမ္ဘာဖလားပြိုင်ပွဲရဲ့နောက်ဆုံး16အသင်းအဆင့်ကိုတက်ဖို့တေချာသွားပါပြီ။ဂျပန်အမျိုးသမီးအသင်းဟာ3မိနစ်အတွင်းမှာ2ဂိုးသွင်းယူနိုင်ခဲ့တာပါ။အုတ်စုစီရဲ့ထိတ်ဆုံးနေရာအတွက်တော့လာမယ့်တနင်္လာနေ့မှာစပိန်နဲ့ကစားရဖို့ရှိပါတယ်။2011ခုနှစ်ကမ္ဘာချန်ပီယံဂျပန်အမျိုးသမီးအသင်းဟာစပိန်အသင်းနီဒူလက်ရှိမှာ2ပွဲကစား2ပွဲနိုင်6မှတ်ရထားပြီး5ကွာချချက်နဲ့အုပ်စုမှာစပိန်ရဲ့နောက်ဒုတိယနေရာမှာရပ်တည်နေပါတယ်။ဂျပန်နဲ့စပိန်နှစ်သင်းလုံးဟာအခုအချိန်ထိပေးကူမရှိသေးပါဘူး။အမျိုးသမီးကမ္ဘာဖလားပြိုင်ပွဲတွေကတော့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကအင်းရှင်အဖြစ်လက်ခံကျင်းပနေတာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုကိုစုံမိုးချွန်နဲ့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရအောင်ပါ။မလေးရှားနိုင်ငံပေါ်လာဘာရူးငှက်ကျွန်းအနီးမှာပြီးခဲ့တဲ့သတင်းဖက်ကနစ်မြုပ်ခဲ့တဲ့တွမ်ဆွမ်ကုန်တင်တင်းပေါ်နဲ့အတူပျောက်ဆုံးနေတဲ့တင်းပေါ်သားတွေကိုမလေးရှားအနာပိုင်တွေကအပူတပြင်းရှာဖွေကယ်ဆယ်နေတာမှာတေဆုံးသူရုပ်အလောင်း၄လောင်းကိုဆယ်ယူရရှိထားပြီလို့မလေးရှားရေချောင်းထိန်းသိမ်းရေးအေဂျင်စီ MMEA ကသတင်းထုတ်ပြန်ထားပါတယ်။ပျောက်ဆုံးနေတဲ့တင်းပေါ်သားတွေထဲမှာမြန်မာ၄ဦးပါဝင်ပေမဲ့အခုပြန်တွေ့တဲ့ရုပ်အလောင်းတွေကတော့ဘသူဘဲဝါတွေဆိုတာကိုအတိမပြုနိုင်သေးပါဘူး။ဒီအကြောင်း VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံကုချင်းမြို့နဲ့စီဘာရမြို့ကြားမလေးရှားရေပိုင်နယ်ထဲမှာကုချင်းမြို့ကနေထွက်လာတဲ့ MP ထောင်စန်းကုန်တင်တင်းမော့ဟာဇူလိုင်လ20ရက်နေ့မနေ့9နာရီခွဲကျော်ခန့်ကနစ်မြုပ်ခဲ့တာပါမြန်မာ၄ဦးအပါအဝင်ပျောက်ဆုံးနေသူ9ဦးရှိတယ်ဆိုပြီးအစောပိုင်းကထုတ်ပြန်ထားပေမဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံသားတဦးကလိုက်ပါမသွားခဲ့တာကြောင့်10ဦးပဲပျောက်ဆုံးနေတာဆိုပြီးကုမ္ပဏီကပြောပါတယ်အဲ့ဒီထဲက4ဦးရဲ့အလောင်းတွေကိုမြတ်ကျွန်းနဲ့ရေမိုင်14မိုင်အကွာပင်လယ်ပြင်မှာရှာဖွေတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။ပျောက်ဆုံးသင်္ဘောသားတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာစီမံ Life FC ဖွဲ့ကိုတည်ထောင်သူကိုမျိုးကျော်အောင်ကတော့အခုလိုပြောပါတယ
်။ဒီပျောက်ဆုံးသားတွေတော့ပထမ6ယောက်လို့ထုတ်ပြန်ထားတယ်ပေါ့နော်။6ယောက်မှာမလေးရှားနိုင်ငံသားတယောက်ကဒီသင်္ဘောမှာ live မပါဝါဘူးဆိုပြီးတော့ဒီသင်္ဘောမှာ live မပါဝါဘူးဆိုပြီးကျွန်တော်တို့ company ကတရားဝင်ကြေညာထားတယ်အဲ့တော့တို့တဲ့ကြောင်ဆုံးမှုက6ယောက်ပေါ့နော်6ယောက်မှာကျွန်တော်တို့ကဒီဂျက်ဘော်ကြီးလေးဦးတွေ့ရပေါ့နော်မလီးရှားကျွန်တော်တို့ဒီရေချောင်းအာနာပါရဲ့အဆွဲကြီးကတော့တို့ဒီကြောင်ဆုံးနေတဲ့ရှင်မော်တာ၄ဦးရေဂျက်ဘော်ကြီးဆရာရဲ့၄ဦးရေသူတွေကဖြစ်တယ်မှာမထုတ်ပြန်တော့ဘူးအဲ့တော့နောက်ထပ်၄ဦးကတော့ဒီရှင်မော်အထဲထဲမှာရှိနေမလားဆိုပြီးသူတို့ဒါထင်မြင်ကြနေတာသူတို့ရှင်မော်ပြန်လည်မှုစူးစမ်းနေတယ်ပေါ့နော
်ဟုတ်
နောက်တစ်ခုကကြတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒါဒီကြောင်ဆုံးသွားတဲ့မြန်မာနိုင်ငံသားလေးဦးရဲ့မိသားစုအနေနဲ့ဒါတပီနေဦးပြီးတော့သူတို့ဓာတ်ပေါ်ကြီးကဒီအနေနဲ့ဖြစ်မယ်လို့လဲဒါ
တို့ပြောထားတယ်ပေါ့နော်ဒါသူဘက်ကတောင်းရင်ယူမယ်လို့လည်းဒါထိကြားထားပါတယ်ဗျာ
အခုတွေ့ရတဲ့အလောင်းလေးလောင်းဟာဘယ်သူဘယ်ဝါးတွေဖြစ်တယ်ဆိုတာကိုအတိပြုနိုင်ဖို့အတွက်မိသားစုဝင်တွေရဲ့ DNA ကိုယူပြီးဆက်လက်စစ်ဆေးနေတဲ့အကြောင်းမလေးရှားရေချောင်းထိန်းသိမ်းရေးအေဂျင်စီရဲ့ညွှန်ကြားရေးမှူးဇင်အဇမန်ကပြောကြားခဲ့ပါတယ်ကျန်တဲ့တင်မောသားတွေနဲ့ပတ်သက်လို့လည်းမှောက်ခွန်ဖြစ်နေတဲ့ကုန်တင်တင်မောရဲ့ဝမ်းပိုက်ထဲမှာပိတ်မိသွားလို့ရှားပွေမတွေ့သေးတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ပင်လယ်ပြင်မှာရာသီဥတုဆိုးဝါးနေပေမဲ့ကျန်ရှိနေသေးတဲ့တင်မောသားတွေရဲ့အလောင်းတွေကိုဆက်လက်ရှားပွေနေတယ်လို့လည်းပြောပါတယ်။သေဆုံးသွားသူတွေဟာအသက်ကယ်ဆယ်ရေး life jacket တွေဝတ်ဆင်ထားခြင်းမရှိကြောင်းကိုတွေ့ရကြောင်းရေချောင်းထိန်းသိမ်းရေးအေဂျင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒီတင်မောပါမှာလိုက်ပါခဲ့တဲ့မြန်မာတင်မောသား၄ဦးဟာဒီတင်မောပါမှာအလုပ်လုပ်ဖို့အတွက်အမေရိကန်ဒေါ်လာ2000ပေးခဲ့ရပြီးသူတို့ကိုပို့ဆောင်ပေးတဲ့ကုမ္ပဏီကတော့ Global Map Asia ကုမ္ပဏီဖြစ်ပါတယ်အခုလိုမျိုးတင်မောတိတ်မောက်သွားတဲ့အတွက်သူတို့ရတဲ့နဲ့နှစ်နာချင်းရဖို့မိသားစုနဲ့ဆက်သွယ်ပြီးစ조사ဆောင်ရွက်နေတယ်လို့လည်းကိုမျိုးကျော်ကပြောပါတယ်
အရင်တော့လည်းတင်မောတွေမြှုပ်ရဲကိုရီးယားပြည်ပမှာကိုရီးယားတင်မောတွေချင်းရောက်ဘူးလေဒီလိုပဲအဲ့တော့တောင်နဲ့ပြီးသွားတယ်ရခင်ရတဲ့ကျေရှင်ကြီးကိုမကြောက်ဘောနော်အဲ့တော့အခုဒီတစ်ခေါက်မှာတော့ကျွန်တော်တို့ဒီကျွန်တော်ဆွဲတာဒီမွန်တာပဲဘောနော်အရှင်မြန်မာရှင်းမလိုက်တဲ့ဒီ page ကပေါင်တာဘောနော်ကျွန်တော် blog ပြိုက်တယ်ပေါ့ knowledge sharing လုပ်ပြီးရဲ့အဲ့တော့ကျွန်တော်တို့ဒီမွန်တာတွေကခုခုဖြစ်တဲ့အခါကျရင်ရောချင်းတွေအပြေးဝါးကြအောင်လို့ကျွန်တော်တို့က public မှာ announce လုပ်ပြီးရဲ့
ဒီမွန်တာ၈ဦးပါဝင်တဲ့ MP ထောင်ဆန်းဟာကုချင်းကနေစာရီတီကိုသွားနေတော့ရာသီဥတုဆိုးဝါးပြီးလမ်းမှာတင်မောတိတ်မောက်သွားခဲ့တာဖြစ်ပါတယ်ပျောက်ဆုံးနေတဲ့မြန်မာလေးဦးကတော့အသက်20ကျော်လူငယ်တွေဖြစ်ပြီးမွန်ပြည်နယ်နဲ့ရန်ကုန်တိုင်းကနေပြီးပထွက်ပြီးအလုပ်လုပ်ကင်နေကြသူတွေဖြစ်တယ်လို့လည်းသိရပါတယ်ရှင
်မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့ရခိုင်ပြည်နယ်ဘက်ကနေပြီးပထွက်ခွာမှုအခြေအနေသတင်းပေးပို့ချက်ကိုတင်ပြပါမယ်မောခာဆိုက်ကလုန်းမုန်တိုင်းတံအကြီးအကျယ်ခန့်ခဲ့ရတဲ့ရခိုင်ပြည်နယ်မှာပြည်ပထွက်အလုလုကင်သူတွေအခုနောက်ပိုင်းတိတိတတ်တာပိုများလာတယ်လို့ဒေသခံတွေကပြောကြပါတယ်။မုန်တိုင်းကြောင့်လျှစိုက်ပျိုးရေးနဲ့တပိုင်းတနိုင်စီးပွားရေးလုပ်ငန်းတွေထိခိုက်ပျက်စီးခဲ့ရတယ်လို့ဒေသရင်းအလုအကိုင်အခွင့်အလမ်းတွေပို့ပြီးတော့ရှားပလာနေတာကြောင့်အထူးသဖြင့်လူငယ်တွေချားမှပြည်ပထွက်အလုလုကင်သူတွေပိုများလာနေတာဖြစ်တယ်လို့လည်းပြောကြပါတယ်။သတင်းပေးပို့ချက်အပြည့်အစုံကိုကိုစံကျော်တင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံတွင်းကဖွံ့ဖြိုးတိုးတက်မှုနောက်ကျဆုံးပြည်နယ်တွေကတခုဖြစ်တဲ့ရခိုင်ပြည်နယ်မှာအလုပ်ယုံဆက်ယုံတွေနှဲပါသလိုခေတ်အဆက်ဆက်အစိုးရတွေလက်ထက်မှာလည်းအလုပ်ကိုင်အခွင့်အလမ်းတွေရရှိအောင်ထိတိယယောက်မဖန်တီးပေးခဲ့နိုင်တာကြောင့်ရခိုင်ဒေသခံတွေကအရင်ကတည်းကပြည်တွင်းကတခြားဒေသတွေနဲ့ပြည်ပနိုင်ငံတွေကိုတွားရောက်အလုပ်လုပ်ကင်ကြလေရှိပါတယ်ပြီးခဲ့တဲ့မေလအစောပိုင်းကမိုးခါမုန်တိုင်းတံပြင်းပြင်းထန်ထန်ခံခဲ့ရပြီးနောက်မှာတော့ဒေသအတွင်းလေယာစိုက်ပျိုးရေးနဲ့စီးပွားရေးလုပ်ငန်းတွေထပ်မံထိခိုက်ခဲ့ရတယ်လို့အလုပ်ကင်ခွင်လန်းတွေလည်းပိုပြီးရှားပါလာခဲ့ပါတယ်ဒီအခြေအနေကဒေသခံတွေအထူးသဖြင့်လူငယ်တွေကိုပြည်ပမဖြစ်မနေထွက်ခွာအလုပ်လုပ်ရတဲ့အခြေအနေမျိုးရောက်စေခဲ့တယ်လို့ရခိုင်ဒေသခံတူဖြစ်တဲ့လူမှုရေးတက်ကြွလှုပ်ရှားသူကိုမင်းပါချေကပြောပါတယ်
ရခိုင်ပြည်တကူကိုကွက်ပြီးတော့တိုက်တော်ခေးတဲ့ကျွန်တော်မိုခါမုန်တိုင်းကြီးကြီးကလည်းရခိုင်ပြည်သူတွေရဲ့ဟိုနှိမ့်စဒီဝါစားတော့နေကြတဲ့သူတွေရဲ့အလုတ်ကင်ဟိုရှာဖွေတဲ့အလုတ်ကင်တွေဘာမှလည်းမရှိတော့ပဲဒီနေရာမှာအကုန်လုံးပြပြကြီးနှောက်ပေါက်သွားတဲ့ပုံစံဖြစ်သွားတယ်ပေါ့နော်အဲ့လိုမျိုးတွေချင်းနေတဲ့သူတို့ရတဲ့ခါမှာရခိုင်ပြည်သူတွေကအရင်တုန်းကနေလာကြီးမှုန့်နေတဲ့သူတို့ရဲ့ခင်စားမှုတွေသူတို့ရဲ့ဒေယာတွေကအခုမိုခါတိုက်တော်ခေးတဲ့နောက်ကွေမှာနောက်ပိုင်းမှာပို့ပြီးတော့ခင်စားလာရပြီးတော့သူတို့ရဲ့ရက်တွေဆုတ်တရားမရတဲ့ရက်တွေမှုတွေနဲ့သူတို့မရှိတဲ့အခါမှာသူတို့ရဲ့ခုနပြောတဲ့အခွင့်အလမ်းတခုကိုအားပါလာကြတယ်သူတို့ပို့ပြီးတော့စိတ်ဝင်စားမှုတွေပို့မြင့်လာကြတဲ့အခြေအနေတွေ့ရတယ်ပေါ့နော
်မောခမုန်တိုင်းတံကိုအစိုးရဆုံးရင်ဆိုင်ခဲ့ရတဲ့ပုံနှကျွန်းမြို့နယ်မှာဆိုရင်လဲဒေသခံတွေတော်တော်များများဟာနေအိမ်တွေနဲ့သူတို့ရဲ့တနိုင်တပိုင်စီးပွားရေးလုပ်ငန်းတွေပျက်စီးသွားတာကြောင့်စားဖို့နေရည်ပိုခက်ခဲလာတဲ့အခါရွေးချယ်စရာမရှိတဲ့အဆုံပြေပထွက်ခွာသူတွေများလာတယ်လို့ကိုကျော်သူထေးကပြောပါတယ
်ကျွန်တော်တို့တောင်အခုဒီရောကိုဒီရောကိုတန်တော့လို့ရှိရင်ဒီကိုတင်ချင်းတွေကိုအဖွဲ့မှာရှိတဲ့တင်ချင်းတွေဒီတယောက်တယောက်တလေတော့မကျန်တော့ဘူးလို့ပြောလို့ရတယ်။အဲဘာကြောင့်ဒီအခုလို့ဒီထွက်ရတယ်ဆိုတော့ဒီအရင်တုန်းကထွက်တတ်ဟာနည်းနည်းလေးတည်းလားဒီအခုကကြတော့ဒီအစုလိုက်အပြုံလိုက်ကြီးအဲ့လိုမျိုးတော့ကြတာအမိတစ်ဖက်တစ်ဖက်တော့တဲ့ဟာမှာဒီလူပေါင်း100 200အဲ့လိုမျိုးပါနေကြတယ်။ဒီအပုံလိုက်ကြီးတော့တာပဲအရင်တုန်းကဆိုရင်ဒီတော့အရင်တုန်းကတော့လို့ရှိရင်လေဒီဟိုဟာလောက်ပဲဒီပွေးစားရင်လည်းတော့လို့ရှိရင်ဒီ100ယောက်တယောက်ကနေပြီးတော့100ယောက်အဲ20အဲ့လောက်ပဲအခုကဟိုကဒီအစုလိုက်ပုံလိုက်ကြီးတော့တယ
်ငကုကတဲ့ကအလုတ်ကင်ခွင်လန်းရှားပါတဲ့ရခိုင်ပြည်နယ်မှာမူခါမုန်တိုင်းတံကြောင့်အကြက်တဲတွေစင့်ကဲကြုံလာကြတဲ့အခါပြပထွက်အခွင့်လန်းရှာသူတွေပို့ပြီးများလာခဲ့တာပါ ဒီအပိုင်းအတွင်းမလေးရှားကိုထွက်ဖို့ပြင်ဆင်နေတဲ့ပုံနှုံးမျိုးနဲ့စင်သေးဂျေးဝါကလူငယ်တူကလည်းအခက်အခဲတွေကြားတဲ့ကနိုင်ငံသားကိုထွက်ရတဲ့အကြောင်းအခုလိုပြောပြပါတယ
်။စာဝဲနေရင်အခက်အခဲတော်တော်အခုကစာဝဲနေရင်အခက်အခဲကတော်တော်ရှိနေတာကြာဘာလို့ဆိုလို့ရှိရင်အစကလေးကဟိုပါဗျာအစကလေးကလုံထားတဲ့ဟာတွေအကုန်တရက်တွေနဲ့ပြည့်စည်တော့ဆိုတော့ဒီအစအတန်စားဖို့အတွက်ဆိုရင်အရင်နေ့လေးလိုသေးတယ်အရင်နေ့ကလည်းအခုလက်ထက်မှာအရင်နေ့လည်းမရှိတော့ဘူး။စာဝဲနေရင်တော်တော်အခက်အခဲဖြစ်နေကျွန်တော်တို့ဒေသမှာဆိုလို့ရှိရင်ဒီဆန်စပါးတိတ်မထွက်ဘူးပေါ့ဗျာ။ဆန်စပါးနေ့နေ့နောက်ပြီးတော့တောတောင်မှမိခိုးပြီးလုံထားတာဖြစ်တဲ့အတွက်အခုကမုန်တဲ့အလွန်ဆိုလို့ရှိရင်တောတောင်တွေကဘာမှမကြံတော့လို့ပြောလို့ရတယ်ဗျာ။အဓိကကွန်ခွင်းစိုက်တာများတယ်ကွန်စိုက်စားတာများတယ်ကျွန်တော်တို့ဒေသအေးကုန်းခင်းနေလေဘာမှမရှိတော့ဘူးခုကအဲ့တော့အရင်ပြုတ်တယ်ဘယ်လိုပြောလို့ရတာပေါ့အဲ့တော့ပြန်အခုကဖတ်ဆယ်လို့မရဘူးဘယ်ကနေဘယ်လိုစလို့ရမလဲဆိုတာမသိဘူးထင်နေရအဲကြောင့်အဲ့ဒီမွန်ချက်တိုင်တွေအကြောင်းဒီနိုင်ငံရေကိုထွက်တာဖြစ်နေကြကျွန်တော်တို့ရောသားနေတော့နေပါလို့အခုချိန်လေးထွက်တော့မယ်ထွက်တာတော့တော်တော်များတယ်ဗျအခုကျွန်တော်ရောမှာဆိုရင်တိမ်ခင်900ကျော်ရှိတယ်ပေါ့900ကျော်ကျော်လေးအခုလူပေါင်းကမလဲနဲ့ထိုင်သွားတာတော့မှလူပေါင်း100လောက်ရှိတယ်ဗျအခုထွက်လို့မပြီးသေးဘူးအခုလေးလာတော့မယ်အခုလေးထွက်တော့မယ
်ရခိုင်မှာမုံတိုင်းတန်တင်ခဲ့တာ2လကျော်ကြာလာပေမဲ့ပြန်လဲတိဆောက်ရေးပြန်စနိုင်တဲ့အခြေအနေမရှိသေးသလိုမုံတိုင်းတင်ပြည်သူအများစုယာယီအမိုးကတွေနဲ့ခက်ခဲရှင်သန်ရပ်တည်နေနေကြရဆဲဖြစ်ပါတယ်လက်ရှိစစ်ကောင်စီရဲ့စည်ရင်အရာရခိုင်ပြည်နယ်မှာလူကြီးတသန်းကျော်လောက်မောခမုံတိုင်းတန်ခံခဲ့ကြရသလိုအရင်ကတည်းကလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာခဲ့ရတဲ့ဒုက္ခသည်တွေကလည်းတောင်းနေချီရှိနေတာဖြစ်ပါတယ်ဒီတော့တွင်လူသားချင်းစာနာမှုအကူအညီတွေကိုလည်းစစ်ကောင်စီကကန့်သတ်ထားတာကြောင့်စာဝေးနေရဲ့အခက်ပိုကြုံလာရတဲ့ဒေသခံတွေဟာပြည်တွင်းပြပအလုတ်ကန်အခွင့်အလမ်းရနိုင်မဲ့နေရာတွေကိုထွက်လာနေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမငြိမ်မသက်မှုတွေနဲ့အလုတ်ကန်အခွင့်အလမ်းရှာပါမှုတွေရှိနေချိန်မောခမုံတိုင်းတန်ခံရပြီးနောက်ပိုင်းမှာတော့နိုင်ငံအတွင်းကလူငယ်လူလက်အများစုဟာမိသားစုစာဝေးနေရေးအတွက်အိမ်နီးချင်းထိုင်းမလေးနဲ့ဂျပန်စတဲ့နိုင်ငံတွေမှာတွားရောက်အလုတ်လုတ်ကန်တာတွေပိုများလာနေတာဖြစ်ပါတယ်ဒီလိုပြပထွက်ခွာပြီးအလုတ်လုတ်ကြတဲ့နေရာမှာတရားဝင်လမ်းကြောင်းကသွာလာသူတွေရှိသလိုအောက်လမ်းလို့ခေါ်တဲ့တရားမဝင်လမ်းကြောင်းတွေကနေသွားပြီးရရအလုတ်လုတ်ကင်နေရသူတွေလည်းအများစုရှိနေပါတယ်တရားမဝင်လမ်းကြောင်းကနေပြပထွက်ခွာအလုတ်လုတ်တဲ့မြန်မာအလုတ်မားတွေဟာမကြာခဏဆိုသလိုသက်ဆိုင်ရာအာဏာပိုင်တွေရဲ့ဖမ်းဆီးအရေးယူတာခံရလေးရှိသလိုလူကုန်ကူးသူတွေရဲ့လက်ထဲရောင်းစားခံရတာမတရားခိုင်းစေခံရတာလေးလည်းကြုံရလေးရှိပါတယ်ခင်ဗျာ
ကိုစံချောတင်ပြပေးခဲ့တာပါရှင်အခုတော့မြောက်ကိုရီးယားကနေသတင်းပို့နေတဲ့အမေရိကန်သတင်းသမားတဦးအကြောင်းတင်ပြပါမယ်ပြည်ပမီဒီယာတွေကိုအပိတ်ပင်ဆုံးနိုင်ငံတွေထဲမှာမြောက်ကိုရီးယားလည်းပါပါတယ်ဒါပေမဲ့နိုင်ငံတဲကအခြေအနေတချို့ကိုမြောက်ကိုရီးယားနိုင်ငံပြုံယမ်းမျိုးတော်ကနေပထမဆုံးအမေရိကန်သတင်းဌာနဝန်ထမ်းဂျင်းလီကနှစ်ပေါင်းများစွာသတင်းပေးပို့ခဲ့တာကြောင့်ပရိသတ်တွေသိခွင့်ရခဲ့ပါတယ် VOA သတင်းထောက် Liam Scott သတင်းပေးပို့ထားပါတယ်မမြသစင်အောင်ပါရှင်
မြောက်ကိုရီးယားလိုတကယ်ပိနိုင်ငံတစ်ခုရဲ့မြို့တော်ပျုံယမ်းမြို့မှာအနောက်နိုင်ငံသားတွေအလုပ်လုပ်ခွင့်ရဖို့မဆူထားနဲ့အလဲလာဖို့တောင်မလွယ်ကူလှပါဘူးဒါပေမဲ့ AP သတင်းတောက်ဂျင်းနီကတော့မြောက်ကိုရီးယားမှာအလုပ်လုပ်ခွင့်ရခဲ့တဲ့အနောက်တိုင်းသားအနည်းစုတွေမှာပါဝင်ပါတယ်အနောက်အုပ်စုကိုရန်သူလိုသဘောထားတဲ့နိုင်ငံတစ်ခုမှာသူက AP သတင်းဌာနရုံးခွဲမှာအကြီးအကဲဖြစ်တာဝန်ထမ်းခဲ့တာပါ
How in the world do you ဘလို့များလောက်ရမလဲပေါ့ကျမတွေးကြည့်ခဲ့တာသတင်းတော့တယောက်အနေနဲ့မြောက်ကိုရီးယားကိုဝင်ဖို့ဆိုတာဗီဇာတောင်မှမလွယ်တာလေ
သတင်းဌာနရုံးခွဲကို2012ခုနှစ်ကစဖွင့်ခဲ့ပါတယ်နောက်3နှစ်အကြာ2015မှာတော့သူကမြောက်ကိုရီးယားကိုပုံမှန်သွားပြီးတစ်ချိန်သွားရင်တစ်လလောက်နေထိုင်ပါတယ်ပထမဆုံးအမေရိကန်သတင်းဌာနအကြီးအကဲတယောက်အနေနဲ့ဒေသခံတွေနဲ့ရင်းရင်းနှီးနှီးရှိဖို့ကအရေးကြီးတယ်လို့သူကပြောပါတယ
်သူတို့ဘလို့တွေးခေါ်လဲဘာကိုလိုချင်တာလဲသူတို့ကိုအများကမြင်နေတာနဲ့တကယ်လက်တွေ့ဘာတွေကွာခြားလဲဒါတွေကိုသိဖို့ကျွန်မသူတို့နဲ့စကားပြောကြည့်ပါတယ
်တကယ်တမ်းမှာတော့ခက်ခဲပါတယ်မြောက်ကိုရီးယားဆောင်းကအေးခဲလွန်းတယ်လို့လျှက်စင်ပြီးအလဲကြပေးရပါတယ်အစားအသောက်နဲ့ရေကလည်းတန့်ရှင်းမှုမရှိလာပါဘူးသူ့ကိုအမြင်စောင့်ကြည့်နေတာကိုလည်းခံခဲ့ရတာပ
ါစိတ်တက်စစ်စင်ရေးတစ်ခုလိုပါပဲကျမကပြစ်မှတ်တစ်ခုဖြစ်နေပါတယ်အမေရိကန်နိုင်ငံသားတယောက်အနေနဲ့ဒီလိုမျိုးသိတ်အတွေ့အကြုံမရှိဘူးလေတရှိုးလားဝါရဖြန့်တာလားဒီလိုတွေပေါ့
နိုင်ငံတကာကိုခေါ်အားပြတဲ့အနေနဲ့မြန်ကိုရီးယားကမကြာခဏဒုံးကျည်ဆန့်သက်မှုတွေကိုပြုလုပ်လေးရှိပါတယ်ဒါပြင်လက်တလုံးမှာပဲအမေရိကန်စစ်သား Travis King တောင်မြောက်ကိုရီးယားနေဆက်စစ်မဲဆောင်ကနေပြီးတော့မြန်ကိုရီးယားထဲကိုဝင်ရောက်သွားခဲ့တာကြောင့်မြောက်ကိုရီးယားကတန်တရားတွေပုံများနေတာပ
ါ If he's there on his own free will and he actually wants
Travis King အခုလိုမြောက်ကိုရီးယားထဲဝင်သွားတာကသူ့ကိုယ်ပိုင်စန္ဒာနဲ့ဆိုရင်တော့သူကပူပေါင်းသွားမှာပါဒါပေမဲ့အရင်ဆုံးတော့သူ့ကိုပြင်းပြင်းထန်ထန်စစ်ဆေးတာခံရမှာပဲ
အခုတော့ဂျင်းနီဟာ မြောက်ကိုရီးယားစိုက်ပါရာဇဝမှုတွေကိုစုံစမ်းထောက်လန်းတဲ့သူပူးတွဲအလုပ်လုပ်ရာ BBC podcast အစီအစဉ်ခြေစိုက်တဲ့ Washington မှာနေထိုင်ပါတယ်။ကိုပိုင်ဆန္ဒဖော်ထုတ်ဖို့ခက်ခဲတဲ့သူတွေအကြောင်းတင်ပြပေးခြင်းခဲ့တာကြောင့်သူမြောက်ကိုရီးယားကိုတွားခဲ့တာလို့ပြောပါတ
ယ်။
သူတို့အားလုံးကိုကြည်ရတာဆက်ယုတ်ဆန်းနဲ့စီးလုံးညီညွတ်တယ်ဆိုတာပြခြင်းပေမဲ့သူတို့ရဲ့မတူညီမှုတွေကိုတော့ပုံစံအမျိုးမျိုးနဲ့ဖော်ပြကြပါတယ်
။ဒါပေမဲ့ဒီဘက်ခေတ်တကပိတ်ဝါရာကျင့်သုံးနေတဲ့မြန်ကိုရီးယားမှာပြည်ပသတင်းဌာနတွေကိုလည်းကန့်သတ်ထားတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့နိုင်ငံတွင်းအခြေအနေတွေကိုအပြည့်အဝနားလည်ဖို့ပို့ပြီးတော့ခက်ခဲလာဖို့သာရှိတယ်လို့ဂျင်းနီကပြောပါတယ်ရှင်။
မမသည်စင်အောင်ပါရှင်သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
2023ခုနှစ်ဟာပစိဖိတ်သမုဒ္ဒရာအတွင်းရေမျက်နှာပြင်အပူချိန်မြင့်တက်လာတဲ့အယ်နီညိုဥတုရာသီဖြစ်စဉ်ကိုကြုံတွေ့ရတဲ့နေ့ဖြစ်ပါတယ်ပစိဖိတ်သမုဒ္ဒရာအရှေ့ဘက်ခြမ်းမှာဖြစ်ဥပစဉ်ရာသီဥပုံစံတွေဟာပုံမှန်မဟုတ်တဲ့ရေမျက်နှာပြင်ပူနွေးလာမှုကြောင့်ဖောက်ပြန်မှုတွေဖြစ်စေပါတယ်။အယ်နီညိုဟာနှစ်နှစ်ကနေဆယ်နှစ်ကြာမှတစ်ကြိမ်ပြန်လည်ဖြစ်လေရှိပြီးကမ္ဘာတဝန်းကရာသီဥအခြေအနေတွေကိုတက်ရောက်မှုရှိပါတယ်။ဒါကလက်တွေ့မှာဘလို့အတိတ်ပဲဆောင်းပါတယ်။ပုံမှန်အဖြစ်အယ်နီညိုကြောင့်ကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်နှုန်းကျဆင်းမှုနဲ့နိုင်ငံအဆင့်အကျိုးသက်ရောက်မှုတွေနှစ်ပေါင်းများစွာဆက်လက်တည်ရှိနေနိုင်တာကိုတွေ့ရပါမယ်လို့အမေရိကန်နိုင်ငံရေးဌာနရဲ့ကမ္ဘာစံနှုန်းအခါမလုံခြုံမှုဆိုင်ရာအထူးတန်တမန်ဒေါက်တာကယ်ရီဖောလာကပြောပါတယ်ဂျုံစံပြောင်းစတဲ့အဓိကကောက်ပဲသိနိုင်အချို့ထုတ်လုပ်မှုဟာတကဘာလုံးကျဆင်းနေတာကိုလည်းတွေ့ရပါမယ
် We're already seeing declines in fish harvest off the coast
ပီရူကန်ယူတန်းမှာငါးထွက်နှုန်းကျဆင်းလာတာကိုကျွန်တော်တို့တွေ့နေရပါတယ်မကြာသေးမီကပဲပီရူကငနေတူငါးမျိုးစားဖမ်းခွင့်ကိုပထမရာသီအတွက်ဆိုင်းငံ့ထားကြောင်းကြေညာခဲ့ပါတယ်ပီရူကဒီလိုပိတ်ပင်တာကို20142015ခုနှစ်အယ်နီညိုဖြစ်စဉ်တုန်းကလည်းလုတ်ခဲ့ရပါတယ်။ငနီတူငါးကတရိတ်ဆန်အစာနဲ့ငါးအစာမှာအဓိကကျလို့ဒါကအရေးကြီးတယ်လို့ဒေါက်တာဖောလာကပြောပါတယ်။ဒီလိုငနီတူငါးဖမ်းခွင့်ပိတ်ပင်လိုက်ရတာကနောက်ဆက်တွဲစင်ကဲသက်ရောက်မှုအဖြစ်ကောက်ပဲသီးနှံတွေဈေးကြီးမြင့်မှုကိုဖြစ်စေပြီးဒါကတဖြည်းဖြည်းနဲ့1980စောပိုင်းတုန်းကကြုံခဲ့ရတယ်လို့ကမ္ဘာလုံးဆိုင်ရာစနစ်အခအကျက်တဲစိုက်တဲ့အထိဥတီသွားနိုင်ပါတယ်။အဲနီညိုဟာပြိပခမြင့်တက်မှုနဲ့လဲဆက်နွယ်နေပါတယ်လို့ဒေါက်တာဖောလာကထောက်ပြပါတယ
် It's a threat multiplier doubling the chance
ဒါကချင်းချောက်မှုအန္တရာယ်တွေကိုဇာတို့ပွားစေနိုင်ပါတယ်အာဖရိကမှာပြိပခဖြစ်နိုင်ခြေကိုနှစတိုးစေပြီး1950ခုနှစ်ကစပြီးအဲ့ဒီဒေသကပြိပခတွေရဲ့20ရာခိုင်နှုန်းကျော်မှာအဲနီညိုကရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေပါတယ်ကျွန်တော်တို့ရာသီဥတုကိုနေချင်းညချင်းပြောင်းလို့မရပါဘူးဒါပေမဲ့ American ပြည်ထောင်စုနိုင်ငံရေးဌာနအနေနဲ့ခုရင်ဆိုင်နေရတဲ့ El Niño ဖြစ်စဉ်နဲ့အနာဂတ်မှာကြုံတွေ့ရမယ့် El Niño ဖြစ်စဉ်တွေကိုကမ္ဘာကြီးကဘလို့တုံ့ပြန်မလဲဆိုတာနဲ့ဓာတ်ရိုက်သက်ဆိုင်တဲ့အစီအစဉ်အတော်များများမှာအထောက်အကူတွေပေးနေပါတယ်လို့ဒေါက်တာဖောလာကပြောပါတယ်။ရာသီဥတုပြောင်းလဲနေတဲ့ကမ္ဘာကြီးမှာအာဖရိကတိုက်ကသမရိုးကျဒေသထွက်သီးနှံတွေဘလို့စိုက်ပျိုးရှင်သန်နိုင်မလဲဆိုတာကိုစူးစမ်းလေ့လာတဲ့လိုင်လောညီထွေဖြစ်အောင်ပြုပြင်ပြောင်းလဲထားတဲ့သီးနှံနဲ့မြေစီလွှာစီမံကိန်းလိုအစီအစဉ်တွေဖြစ်ပါတယ်။American နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ရဲ့ Africa တိုက်ရဲ့နိုင်ငံပေါင်းစုံစီစဉ်မှာလဲဥပမာမိုးခေါင်ရေရှားတန်ခံနိုင်တဲ့ပြောင်းအမျိုးအစားစက်ပြိုးချင်းဤပညာကို Africa တောင်ပိုင်းကတန်းနဲ့ချီတဲ့လယ်မြေတွေမှာစမ်းသပ်နိုင်မှုမိတ်ဆက်ပေးခဲ့ပါတယ် American ဆိုရဟာနိုင်ငံရေးဌာနကတဆင့် Africa သမဂ္ဂကုလသမဂ္ဂစားနိုင်ခံတဲ့စက်ပြိုးရေးအဖွဲ့စတဲ့အဖွဲ့အထွေနဲ့လဲပူးပေါင်းဆောင်ရွက်နေပါတယ်အာဖရိကတိုက်ကစတဲ့ကဒေသတွေနဲ့တမယုကျရိုးရာကောက်ပဲသီးနှံတွေကိုပုံမအာယုံဆိုင်ပြီးယင်းနှိမ့်နှံမှုတွေပုံမရရှိလာစေဖို့လှုပ်ဆောင်နေပါတယ်။ဒါကအဲ့ဒီဒေသတွေမှာစနိုက်ခါဖူလုံရေးပံ့ပိုးပေးနိုင်ဖို့အလားအလာအများကြီးရှိတယ်လို့ဒေါက်တာဖောလာကပြောပါတယ်။စနိုက်ခါဖူလုံရေးအတွက်အခြေခံအချက်တွေကတော့ရာသီဥတုနဲ့ဈေးကွက်လိုအပ်ချက်တိုင်းလိုင်လောညီထွေပြောင်းလဲနိုင်တဲ့မြေစီမြေဩဇာကောင်းတဲ့စိုက်ပျိုးမြေကြီးနဲ့ကောက်ပဲသီးနှံတွေလို့ဒေါက်တာဖောလာကပြောပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။တော်တာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။ VOA ရဲ့ Radio ရုပ်သံအစီအစဉ်တွေကိုတော့ကျမတို့ရဲ့ Internet ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။ VUE American အတန်ရ2023ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50-51တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့လူဒူးနဲ့ချမ်းမာရေးအာကစားသတင်းပတ်စင်ခဏတွေကိုနောက်ပိုင်းမှာနားဆင်ချင်ရပါမယ်ရှင်။အခုရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်။အာနာဒိန်စစ်ကောင်စီကိုလက်နက်ဆွဲကင်တွန်းလှန်နေကြတဲ့လက်ရှိမြန်မာနိုင်ငံရေးအခင့်ချင်းမှာအကြမ်းမဖက်ရေးဝါဒီဒေါအောင်ဆန်းစုကြည်ရဲ့အခန့်ကဏ္ဍရှိပါသေးရဲ့လား။မမသည်အောင်ကဥကျော်ဇာတာကိုမေးမြန်းဆွေးနွေးထားပါတယ်ရှင
်မင်္ဂလာပါဥကျော်ဇာတာရှင
်မင်္ဂလာပါမြတ်စင
်ဒီမြန်မာနိုင်ငံရေးမှာဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကဘလောက်ထိရှိနေပါသေးလဲဒီဒေါအောင်ဆန်းစုကြည်ကိုဖန်ဆီးထိမ့်သိမ်းထားတာအချိန်ကြာလာတာနဲ့အမျှပေါ်သူခေကုံပြီးသူကဏ္ဍမရှိတော့ဘူးအဲ့လိုပြောဆိုနေကြပါတယ်ဒီပုံမှာဘယ်လိုသဘောရပါသလဲ
သူခေကုံပြီးသူခန်းကဏ္ဍမရှိတော့ဘူးဆိုတာစစ်ကောင်စီရဲ့ဆန္ဒပါသူကိုဖမ်းဆီးထောင်ချထားတာကိုနှစ်ကဒီလိုဖြစ်အောင်သူကတဖြည်းဖြည်းနိုင်ငံရေးမှင်းမြင်သွားအောင်ဆိုပြီးတော့စစ်ကောင်စီရဲ့ဆန္ဒနဲ့လုပ်ပါတယ်စစ်ကောင်စီအကြောက်ဆုံးအားလည်းပဲမြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ပဲဖြစ်ပါတယ်ဆိုတော့သူခန်းကဏ္ဍဟာတကယ်ပဲမရှိတော့ဘူးလားဆိုရဲမေးခွန်းကျွန်တော်စန္ဒမန်တယောက်ကိုမေးဘူးပါတယ်အာဆီယံမှာလည်းတာဝန်ထမ်းဆောင်မှုရဲမြန်မာအပါဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာလည်းစန္ဒမန်ကြီးအဖြစ်နှစ်ပေါင်းများစွာထမ်းဆောင်ခဲ့တဲ့ဝိုင်းရင်သမတူဟာတောင်ဆန်းကျီအခန့်ကဏ္ဍမရှိတော့ဘူးဆိုတာခင်ဗျလက်ခံတာဆိုတော့အဲ့ဒါကျွန်တော်ဖြေလို့မရပါဘူးတဲ့မြန်မာပြည်သူတွေဆုံဖြတ်မဲ့ကိစ္စသာဖြစ်ပါလို့ပြောတယ်ဆိုတော့ကျွန်တော်အသေးပြဖွင့်ကြည့်ရပါတယ်စန္ဒမန်စကားမြန်မာပြည်သူတွေဆုံဖြတ်မှာဟုတ်ပါတယ်မြန်မာပြည်သူတွေဆုံဖြတ်ထားပြီးပြည်သူဆုံဖြတ်တယ်ဆိုတာမဲဆန္ဒနဲ့ဆုံဖြတ်ခြင်းသာလို့မှန်ကန်လို့ဖြစ်ပါတယ်ဆိုတော့2020ဒီလူတွေအနာမသိငင်မှာလုခဲ့တဲ့ရွေးကောက်ပွဲမှာကြည့်မယ်ဆိုရင်ဒေါအောင်ဆန်းစုကိုလူဘလောက်ထောက်ခံတယ်ဘလောက်လက်ခံတယ်ဆိုတာပေါ်လွင်နေပါတယ်ဆိုတော့ဒေါအောင်ဆန်းစုရဲ့အခန့်ကဏ္ဍဟာဒါကိုကြည့်ရင်မပြေပါဘူးဆက်လက်ပြီးတော့ရှိနေစေလို့ပြောရမှာလို့ထင်ပါတယ်မြတ်စင်
အဲ့တော့အခုလက်နဲ့ကင်ခုခံတော်လှန်နေကြတဲ့လူရဲ့တရားဒေါအောင်ဆန်းစုကြည်ဆွဲကင်ထားတဲ့ဟို non violence အကြမ်းမဖက်ရေးမှုနဲ့တွားပြီးတော့ဆန့်ကျင်နေတဲ့သဘောဖြစ်ပါတယ်ဒီလိုလက်နဲ့ကင်ခုခံနေတဲ့တော်လှန်ရေးကိုကဒေါအောင်ဆန်းစုကြည်ရဲ့လက်ခံနိုင်မှာမလား
ဒီလက်နဲ့ကင်ခုခံတော်လှန်နေတဲ့လှုပ်ရှားမှုကိုကြည့်ရင်တကယ်တော့အစကအမျိုးတော်လှန်ရေးဟာဒီလက်နဲ့ကင်တော်လှန်ရေးနဲ့စတာမဟုတ်ပါဘူး CDM လို့ခေါ်တဲ့ Civil Disobedience ဒါလက်နဲ့ကင်မကင်တဲ့အမှုနည်းစတင်မှုကဖြစ်ပါတယ်ဒီလိုလုံးလုံးမရဘူးစစ်ကောင်စီကမခွဲမကြသိရဲဆက်ဆက်ကိုအခုလုံးတွေးရမြင်များလှမ်းပစ်ပြီးတော့တတ်နေတဲ့အတွက်ကြောင့်ဒီတနက်ကတော်လိုင်းအစင်ကိုရောက်သွားတာဖြစ်ပါတယ်ဆိုတော့အဓိကမူရင်းကတော့ non violence နဲ့စခဲ့တာပါဆိုတော့ဒီအခုတော်လှန်နေကြတဲ့ဒေါအောင်ဆန်းစုကြည်လက်ခံပါမလားဆိုတာတက်ဒီတော်လှန်နေတဲ့လူတွေကဒေါအောင်ဆန်းစုကြည်ကသူတို့ non violence လမ်းကြောင်းကိုမှမကန်ကခေါ်ဆောင်နိုင်တဲ့ဆိုရင်ဒီဘက်ကလူတွေလက်ခံမလားဆိုတာကမေးခွန်းဖြစ်ပါတယ်အခုလက်နက်ကတော်လှန်နေရတယ်ဆိုတာလည်းပဲနိုင်ငံရေးအရာအလုံးဖြစ်တဲ့အတွက်ကြောင့်တော်လှန်နေရတာဖြစ်ပါတယ်ဆိုတော့လက်နက်ကတော်လှန်ရေးစစ်အောင်နိုင်ရေးဆိုတာဟာဒီဒီမိုကရေစီရရှိရေးအတွက်ဒီမှန်ချက်ပန်းနိုင်မဟုတ်ပါဘူးအဲ့ဒီဒီမိုကရေစီရရှိရေးလမ်းကြောင်းရဲ့ဒါကြွေးကြော်စံတရားသာဖြစ်ပါတယ်နိုင်ငံရေးမှာကြွေးကြော်စံဒီမှန်ချက်ပန်းနိုင်မဟုတ်ဘူးအလုပ်ရဲ့လမ်းညွှန်တာဖြစ်တယ်ဆိုရဲဆိုးစကားရှိပါတယ်ဆိုတော့အခုစစ်အောင်နိုင်ရေးလို့ကြွေးကြော်ပြီးတော့တော်လှန်နေကြတဲ့လူတွေဟာလည်းပဲသူတို့ရဲ့မှန်ချက်ပန်းနိုင်ဖြစ်တဲ့ဒီမိုကရေစီရောက်ရှိရေးအတွက်ဒါကိုလုံခံတဲ့အနေနဲ့အဆုံးပြုနေတာဖြစ်တယ်လို့ပဲကျွန်တော်အမြင်ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဒီကိစ္စမှာသူကတာဝန်စစ်စစ်ပေးဖို့ဒါပြောလို့ဆောင်ရွက်ပေးဖို့ဆိုတာသူကရွေကျစီးပါလိမ့်မယ်သူကနိုင်ငံရေးနည်းနဲ့သာထွက်ပေါက်ရှာမယ်ကိစ္စဖြစ်ပါတယ်ဒီကိစ္စလက်နက်ကင်တိုက်နေလို့တစ်ဖက်ကတစ်ဖက်ပြတ်တိုက်မယ်ဆိုပြီးတော့လည်းဖြစ်နိုင်ဖို့အလားအလာမရှိပါဘူး စစ်တပ်ကလည်းဆက်လက်အုပ်ချုပ်လို့လည်းဘယ်လိုမှရနိုင်မှာမဟုတ်တော့ဘူးသူတို့သူများစီကလက်နေရလို့ဘလောက်ပဲနှိမ့်နှိမ့်နှိမ့်နှိမ့်ဒီဘက်ကလည်းလက်ခံမှာမဟုတ်တော့ဘူးဆိုတော့ဒီဟာကိုပြည်လဲအောင်သူတို့ကလက်နေကိုပေးချပြီးတော့မင်းတို့ကလည်းဆွေးနွေးအောင်ဆိုပြီးတော့လည်းပဲလာပြောမှာမဟုတ်ဘူးဂျာတရားရုပ်ကတော့ရက်ခံပြီးတော့ဆွေးနွေးဖို့လိုပါတယ်ဒီနေရာမှာအယုံကြည်ဆုံးလူကတော့တောင်းဆန်းစုပြဖြစ်ပါလိမ့်မယ်နောက်တစ်ချက်အရေးကြီးတာကမြန်မာနိုင်ငံရေးဟာလူပုဂ္ဂိုလ်ချင်းကကိုယ်ဝယ်မှုပေါ်မှာသိပ်ပြီးတော့မူတည်ပါတယ်ဆိုတော့ဒေါန်ဆန်းစုကြည်အစင်းလာသွေးသဘာဒီကိစ္စဟာလည်းသိအရေးကြီးပါတယ်သူနေမှာအစားထိုးနိုင်မဲ့လူကရှာပါတယ်ဒီနေမှာ
အထူးသဖြင့်ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမိုဝန်နိုင်ကဒီဇူလိုင်လထဲမှာပဲအာဆီယံဝန်ကြီးများအစည်းအဝေးမတိုင်ခင်မှာဒေါန်ဆန်းစုကြည်နဲ့တွေ့ပြီးတော့တွေ့ခဲ့ပါတယ်သူကဒါကိုအစည်းအဝေးမှာရုတ်တရက်ဟိုပြောလိုက်တယ်ပေါ့နော်ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းတွေးဆုံဆွေးနွေးရေးကိုဟိုတိုက်တွန်းပါတယ်လို့ပြောတယ်လို့သူကပြောပါတယ်ဒီတော့ဒီနေရာမှာဒေါအောင်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကဘယ်လိုအရေးပါလာနိုင်ပါလဲ
အာဒေါအောင်ဆန်းစုကြည်ရဲ့အခမ်းကဏ္ဍအဓိကအဖြစ်ကဒီနေရာမှာလက်နက်ကင်တော်လှန်ရေးစီရင်ကြီးကနေပြီးတော့နိုင်ငံရေးနည်းကိုကူးပြောင်းတဲ့နေရာမှာသိအရေးပါပါတယ်ဒါသူမရှိရင်မဖြစ်တဲ့လူဟာအဲ့နေရာမှာတော့သူကတွေးဆုံဆွေးနွေးရေးကိုအားပေးတယ်ပြောတာသူ့ကိုလှုပ်ပြီးတော့သူ့ကိုအဆုံးတာသူကလုပ်ပေးမယ်ဆိုတာပြောတာမဟုတ်ပါဘူးပြည်သူတွေဒုက္ခရောက်နေကြပြီဒါကြောင့်တွေးဆုံဆွေးနွေးကြဖို့သူကလူလာတယ်ဆိုပြီးတော့ပြောလိုက်ခြင်းသာဖြစ်ပါတယ်သူရဲ့အသုံးနှုတ်ကိုနိုင်ကဆိုတော့သူရဲ့အခန့်ကဏ္ဍအရေးပါပါတယ်သူကစောစောကကျွန်တော်ပြောခဲ့လိုပဲသူသားလင်းနှစ်ဖက်စလုံးကိုညီနိုင်ပြနိုင်မဲ့လူဖြစ်မယ်နောက်တစ်ခုဖြစ်နိုင်တာကတော့သူနဲ့တယောက်ထက်နဲ့မဖြစ်ရင်လည်းပဲနိုင်ငံတကာကဝိုင်းဝန်းပန်ပိုးမယ်ဆိုတဲ့နေရာမှာလည်းလူရဲသူတို့အကျိုးအတွက်တော့သူတို့တွေ့ကြတာပဲပေါ့လေသူတို့အကျိုးပါပဲမလုပ်ပါဘူးဆိုတော့တကယ်လို့ဒီအခြေအနေဖြစ်အောင်တိုက်တွန်းနိုင်မဲ့နိုင်ငံဟာအာဆီယံတဲ့အဓိကလုံထိုင်မှာကတော့တရုတ်ကလုံရင်တော့ပူပြီးတော့ဖြစ်ကောင်းဖြစ်နိုင်မယ်ထင်တယ်။ဘာကြောင့်လဲဆိုတော့ရခိုင်ပြည်မှာဟိုရိုဟင်ဂျာတွေကိုပြန်ခေါ်ဖို့ပါညာတရုတ်ကတွန်းတော့စစ်ကောင်စီကလိုက်လုတာကိုတွေးရပါတယ်ဆိုတော့တရုတ်ရဲ့တိုက်တွန်းချက်ဟာစစ်ကောင်စီဘက်မှအတော်လေးဩဇာကြီးနေတာကိုတွေးရပါတယ်ဆိုတော့လူတွေတိုက်ကြည့်ဖြစ်စေမတိုက်ကြည့်ဖြစ်စေအဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဒီကျန်ပိကြကိုတရုတ်ကဝိုင်းဝန်းပြီးတော့လုပ်ပေးမယ်ဆိုရင်တော့ဒါအကောင့်ထဲပေါ်နိုင်တယ်လို့ထင်ပါတယ်ကျွန်တော်တွေးမိတာပေါ့လေအဲ့
တော့စစ်ကောင်စီအနေနဲ့ဒေါန်ဆန်းစုကြည်ကိုအသုံးချခံဖို့လုပ်တဲ့သဘောပါလ
ားအသုံးချရဲဆိုတာစောစောအလိုပြောသလိုပေါ့လူတိုင်းဟာသူတို့အကျိုးပိုင်မလူခုပေါ့လေဒီအလုပ်ကတော့လူနိုင်ငံတကာမှလည်းထိုနည်းတိုင်းပဲနိုင်ငံတိုင်းဟာသူတို့အကျိုးအတွက်လုပ်တာပဲခုနတရုတ်ကလုပ်တာလည်းပဲတရုတ်အကျိုးအတွက်အများကြီးပါလို့ပေါ့မြန်မာနိုင်ငံဟာသူတို့အတွက်စီးပွားရေးမဟာဗျူဟာရေးအရေးပါတယ်ဆိုတော့ဒီဒေသမှာညီညွတ်အောင်လုပ်ပေးနိုင်ရင်သူ့တက်ပို့ပြီးအမျက်ထွက်မယ်သူစီးပွားရေးလုံးလုံးကောက်မယ်ဆိုတော့အဓိကအဖြစ်သူကလုပ်မယ်ဆိုတော့ကျန်တဲ့နိုင်ငံတွေကလည်းသူတို့အကျိုးစီးပွားရေးသူတို့ပြောကြမှာပါပဲဆိုတော့လူပုဂ္ဂိုလ်တူချင်းလည်းထုံနည်းလောက်ပဲဒီနိုင်ငံတွေမှာလည်းနိုင်ငံကောင်းဆောင်တွေဟာတိုင်းပြည်အတွက်လုပ်တယ်ဘာပဲဖြစ်ဖြစ်သူတို့ပါတီသူတို့အနာတီမြေရေးတွေအများကြီးပါပါတယ်ဆိုတော့ဘသူအတွက်ပဲသုံးချချပေါ့လေအဓိကအရေးကြီးတာကမြန်မာနိုင်ငံမှာပြည်သူလူထုအတွက်အကျိုးရှိဖို့အရေးကြီးပါတယ်သူတို့အတွက်ကျန်တဲ့လူတွေအတွက်လှုပ်တဲ့လူတွေအတွက်အကျိုးရှိရမရှိတာပါထားလူထုအတွက်တကယ်အကျိုးရှိတယ်ဆိုရင်တော့အာဘသူအတွက်သုံးချတာပဲသုံးချခံရတာပဲဆိုတော့ဟာမိစရာမဟုတ်ဘူးလို့ထင်ပါတယ်ဒါကတော့လုံစင်းတဲ့ကိစ္စပ
ါဒီအရင်မှာလဲကုလသမဂ္ဂကရောနိုင်ငံတကာကပါဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာရှိပါတယ်မရခဲ့ပါဘူးဒါပေမဲ့အခုဒီထိုင်းနိုင်ငံရဲ့ဝန်ကြီးတွားပြီးတော့ဒီလိုလုပ်ခဲ့တဲ့လူရဲ့အပေါ်မှာဝေဖန်ကြတာတွေလည်းရှိပါတယ်ဒါမှန်တယ်လို့ပြောလို့ရပါလားဒီလိုဝေဖန်နေတာတွေဟာ
ဝီတိုင်းရဲ့လူရဲ့ကိုနှစ်ပိုင်းခွဲကြည့်ရမယ်ထင်ပါတယ်ပထမတစ်ပိုင်းကတော့သူဟာဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့တယ်ဒေါန်ဆန်းစုကြည်စကားကိုသူပြန်ပြောခဲ့တယ်တကယ်ကြောင့်ဘယ်သူမှမကန့်ကွက်ဘူးဒေါန်ဆန်းစုကြည်နဲ့ဒေါန်ဆန်းစုကြည်ကဒီတွေ့ဆုံဆွေးနွေးရင်းနဲ့အဖြေရှာဖို့တိုက်တွန်းလိုက်ပါတယ်ဆိုတဲ့ကိစ္စဘယ်သူမှဒါမှားတယ်လို့မပြောကြပါဘူးဒါကိုဘယ်သူမှမခံခဲ့ဘူးဆိုတော့အဲဒီဒွန်ပရမိုဝီနာယူကိုအဓိကဝေဖန်တာသူကအာဆီယံဘောင်ထဲကမလုပ်ဖဲနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်ရတာနဲ့သူကိုလန့်ကိုထွင်ပြီးတော့လေဒါပုဂ္ဂိုလ်တူချင်းသွားပြီးတော့ individual လုပ်တယ်တနိုင်ငံချင်းလုပ်တယ်ဆိုတဲ့ကိစ္စဝေဖန်ကြတာပါဟာအာဆီယံရဲ့ဘောင်ကိုချိုးဖောက်တယ်လို့သူတို့ပြောကြပါတယ်ဆိုတော့ဒီနေရာမှာတခုပြောရစီအထိုင်းဝန်ကြီးဟာနည်းနည်းအလောတကြီးဖြစ်သွားတယ်မြန်မာနိုင်ငံကိုသွားတာဟာသူတို့အစိုးရမကြခင်ပြုတ်တော့မယ်နောက်တက်လာတဲ့အစိုးရဟာစစ်ကောင်စီနဲ့အလွန်သင်းမှာမဟုတ်ဘူးအဲ့တော့သူတို့လုပ်နေတဲ့စီးပွားရေးသူတို့အကျိုးအမြတ်တွေသူတို့ဆိုတာမှသူတို့ရဲ့ခရိုနီတွေသူတို့အစိုးရအတိုင်းဝန်ကလူတွေသူတို့အတိုင်းဝန်ကစီးပွားရေးသမားတွေလုပ်နေတဲ့လုပ်ငန်းတွေကိုထိခိုက်သွားမှာစိုးလို့ဖြစ်တယ်ဆိုတာသိပေါ်လွင်သွားပါတယ်ဒီအတွက်လည်းပဲသူကချုပ်ချခံရတာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့သူတွေကကောင်းတဲ့ရက်လည်းဘယ်လိုတစုံတရာပေါ်ထွက်လာနိုင်မလားဆိုတာကိုပဲမျှော်လင့်ပါတယ်။ အာဆီယံပြည်ညာတဲ့မှာလည်းပဲဒီကိစ္စကိုရှုတ်ချတယ်လို့ပြောမထားပါဘူးအာဆီယံနဲ့ဘာပဲလုပ်လို့အာဆီယံဘောင်တရားလို့ပါဥက္ကဋ္ဌနဲ့ညီနိုင်ပါလို့ပါပြောထားပါတယ်ဆိုတော့ဒါဟာသောသောပြောလို့နှစ်ပိုင်းပေါ့လေတွေ့ဆုံဆွေးနွေးဖို့အကြံပေးတာကိုတော့ဘယ်သူမှမဝေဖန်ပါဘူးသူရဲ့လုပ်ပုံလုပ်နည်းကိုသာဝေဖန်ခြင်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ရှေ့မှာဆက်ပြီးတော့ဟိုပြည်လေလာမဲ့အချိန်အလားအလားဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဒါတွေကိုလည်းတစ်ချက်သုံးသပ်ပေးပါအောင
်ရှေ့မှာကျွန်တော်ကတော့ဆိုတော့ကျွန်တော်ကအကောင်းမြင်ပါတယ်ပြည်လေပါစေလို့လည်းကျွန်တော်မျက်နှာဆုတောင်းပါတယ်ကျွန်တော်တို့အခုဆိုရင်အချိန်နဲ့သိကိုစူးစူးရတော်တော်ငါဟို Sky News ဆိုဘာလို့မှပြရတဲ့ documentary ကြီးတော်တော်ကိုစိတ်မကောင်းစရာဖြစ်ပါတယ်လူငယ်တွေအသက်ပြေးပြီးတော့ဒါအသေးခံနေရတဲ့ဟာတွေဆိုတော့ဒီဟာတွေအများဆုံးပတ်ပြောက်ဖို့ကတော့ဒီကိစ္စကအပြေရှားနိုင်ဖို့အဖြစ်ပေါ်ထွက်လာဖို့အရေးကြီးပါတယ်ဒီလိုတိုက်နေလို့ကတော့ဒီတိုင်းဆက်ပြီးသွားနေဖို့မြင်ပါတယ်ဆိုတော့တစ်ဖက်တစ်ဖက်နှစ်ဖက်လုံးကထပ်ပေါက်ပြေးလာတဲ့ခါမှာတော့ဒီနည်းနဲ့အပြေရှားမှာပဲပေါ့လေဆိုတော့အပြေရှားဖို့အတွက်အခုဒေါအောင်ဆန်းစုကြည်နဲ့တွေ့ခဲ့ပြီးတော့လည်းပဲဘာပဲပြောပြောစဉ်းစားစရာလမ်းတစ်ခုတော့ဖြစ်လာပြီဖြစ်တယ်ဆိုတော့ဒေါအောင်ဆန်းစုကြည်ကတော့ဒီကိစ္စကိုသူဆက်ပြီးတော့တိုက်တွန်းလိမ့်မယ်ထင်ပါတယ်သို့သော်လည်းပဲအာဒန်ဒူဆွေနေခွင့်ရှိအောင်အင်းဂျူဂျီဘက်ကလည်းသူတို့ကိုလုံးဝပယ်ချထားတာမဟုတ်ပါဘူးဆွေးနွေးထိုင်တဲ့အခြေအနေမရှိသေးလို့သာဖြစ်ပါတယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေဖြစ်ပါစီလို့ပဲမျှော်လင့်ပါတယ်အဲ့လိုဖြစ်လာရင်တော့အဆင်ပြေဖို့ယူဆပါတယ်မျှော်လင့်ရပါတယ်ဟုတ
်ကဲ့ပါကျေးဇူးတင်ပါတယ်အခုလိုဆွေးနွေးပေးတဲ့အတွက်ဦးကျော်စံတန်ရှင်ဟုတ်ပါတယ
Editor နဲ့ဆွေးနွေးကန်အစီအစဉ်မှာရှင်ဒီအစီအစဉ်ကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်။ရုပ်သံနဲ့လည်းရှုစားနိုင်ကြပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့ကြာသာပတင်းတွေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းဖတ်ရှင်ခဏတွေကိုဆက်လက်တင်ပြပါမယ်။မကြာခင်မှာတော့အားကစားသတင်းဖတ်ရှင်ခဏကိုတင်ပြပါမယ်ရှင်။အခုတော့လူဒုနဲ့ချက်မရဲ့အစီအစဉ်မှာခွေယူပြန်ယောဂဟာယောဂကုသခံရပြီဆိုရင်အသက်သေးဆုံးဖို့ရာဂိုင်နှုန်းအထူးများတာကြောင့်ခွေးကြိုက်မခံရအောင်သတိထားကြဖို့ပထမအရေးကြီးပါတယ်။တကယ်လို့ခွေးကြိုက်ခံရပြီဆိုရင်လည်းခွေးယူပြန်ကာကွယ်ဆေးကိုအများဆုံးထိုးပြီးတော့ကာကွယ်ဖို့အရေးကြီးပါတယ်။ချက်မလူဒုနဲ့ချက်မရဲ့အစီအစဉ်မှာဒေါက်တာတန့်စောတင်ပြထားပါတယ်ရှင်။
ခွေးပြန်ယောဂဖြစ်ပေါ်ခံစားရပြီဆိုရင်အသက်သေဆုံးမှုရာဂိုင်နှုန်းအလွန်များတာပါဒါကြောင့်ခွေးကြိုက်မခံရအောင်သတိထားကြဖို့နဲ့ခွေးကြိုက်ခံရပြီဆိုရင်လည်းခွေးပြန်ကာကွယ်ဆေးကိုအချိန်မီထိုးနှံကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းအကြံပေးနေကြတာဖြစ်ပါတယ်ဘလို့ချင်းတွေမှာခွေးပြန်ကာကွယ်ဆေးကိုမဖြစ်မနေထိုးနှံတင်နေဆိုတာကိုတမတော်တို့ဖြစ်သူဒေါက်တာဦးမော်ကျော်နိုင်ကအခုလိုပြောပါတယ
်သွားနဲ့ချစ်မိအောင်လောက်ချစ်ပြီးတော့သွေးမဆုတ်ဘူးသွေးမထွက်ဘူးရှာနဲ့ရက်ခံရတယ်ကိုယ့်ရဲ့အရေပြားမှအနာမရှိဘူးဒါဆိုလို့ရှင်ဆရာတို့ကကာကွယ်ဆေးထိုးစရာမလိုသေးဘူးပေါ့နော်အဲ့တော့ရက်ရုံပဲရက်ပါတယ်ရှာနေသို့တော့ကိုယ့်ရဲ့ရေပြားမှာပုံးပဲ့နေတယ်ဆိုဆေးထိုးသင့်တယ်လို့ဆိုပါတယ်ပြီးတဲ့အခါသွားနဲ့ချစ်ပဲချစ်သွားတယ်ဒါပေမဲ့ကိုယ့်ရဲ့ချစ်တဲ့အရာမှာသွေးဆို့နေတယ်ဆိုလို့ရှင်သွေးထွက်တယ်ဆိုရင်ဒါကာကွယ်ဆေးထိုးသင့်တယ်လို့ဆိုပါတယ်နော်ဒါကြောင့်မလို့ယောဂလက္ခဏာပေါ်တဲ့အခါမှာမုတ်ချသေဆုံးရမှာဖြစ်တဲ့အတွက်ခွေးကြိုက်ခံရတဲ့အချိန်မှာကာကွယ်ဆေးထိုးဖို့အလွန်ရည်ကြီးပါတယ်ဒီခုခစ်ပေါ်ကာကွယ်ဆေးတွေသည်တရားရာဂိုင်တို့နီးပါเนาะခွေးပြန်ယောဂကိုကာကွယ်နိုင်တယ်ဆိုတာတွေးရှိထားတဲ့အတွက်ကြောင့်ခွေးကြိုက်ခံရတဲ့သူတွေဒီဆရာတို့ရှေ့မှာပြောခဲ့တဲ့အချက်လက်တွေနဲ့ကိုက်ညီမယ်ဆိုရင်ကာကွယ်ဆေးထိုးခြင်းအပြင်နောက်တစ်ချိန်မှာအသက်အန္တရာယ်ကိုကာကွယ်ပြီးဖြစ်ပါမယ်အဲ့တော့နောက်တစ်ချိန်ဆိုဘယ်လောက်လဲဆိုရင်တော့အကျန်းအပြင်းအပြင်းခွေးယူကြိုက်ခံပြီးရင်လူတစ်ယောက်က10ရက်ကနေတစ်နှစ်အတွင်းမှာခွေးယူပြန်လက္ခဏာပေါ်နိုင်တယ်เนาะအဲ့တော့ကြိုက်ခံရတဲ့နေရာပေါ်မူတည်ပြီးတော့နောက်တစ်ခါခန္ဓာကိုယ်ထဲဝင်ရောက်သွားတဲ့ခွေးယူပြန်ပိုးဗိုင်းရပ်စ်နော်အဲသူ့ရဲ့ပမာဏပေါ်မူတည်ပြီးဆရာတို့က10ရက်ကနေတစ်နှစ်အတွင်းမှာပေါ်နိုင်တယ်ဒါကြောင့်3-5လမှာခွေးကြိုက်ခံပြီးမေးလျော့နေတယ်နော်6လကျော်တယ်မေးလျော့နေတဲ့အခါမှာကိုယ်ခွေးကြိုက်ခံရတာမေးပြီးတော့လက္ခဏာပေါ်လာတဲ့အချိန်ကြမှာန ော်ဘယ်ချင်ကခွေးကြိုက်ခံရတယ်လဲဆိုပြီးတော့တခါတလေပြန်ပြီးမေးမြန်းရတာလေးရှိတယ်ပေါ့
ခွေးပြန်ရောဂါလက္ခဏာတွေထဲမှာအစာမျိုးရခက်တာနဲ့ရေကြောက်တာတွေဟာတိတာထင်ရှားတဲ့လက္ခဏာတွေဖြစ်ပါတယ်ခွေးကြိုက်ခံရတဲ့အချိန်ကနေစပြီးအချိန်ဘယ်လောက်ကြာတဲ့အခါမှာခွေးပြန်ရောဂါလက္ခဏာတွေပြနိုင်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်အစာမျိုးရခက်လာတယ်ရေမြင့်ကြောက်တယ်လို့ hydrophobia လို့ဆရာတို့သုံးထားတာရှိတယ်နောက်တစ်ခါဒီကြွက်သားတွေတုံတယ်နောက်တစ်ခါနောက်ဆုံးတက်ပြီးတော့အသက်အန္တရာယ်ဆုံးရှုံးသွားတဲ့အထိဖြစ်နိုင်တယ်ပေါ့နောက်တော့ခွေးပြန်လက္ခဏာပေါ်နေတဲ့လူရဲ့တတွေထဲမှာလည်းဒီ rabies ပိုးတွေကပါတယ်အဲ့တော့ဒီ၁၀ရက်နဲ့တစ်နှစ်အတွင်းမှာဘာတွေပြောင်းလဲမှုရှိသလဲပေါ့အဲ့တော့ခွေးကြိုက်ခံရရင်ခွေးဥပြန်ပိုးကခွေးရဲ့တတွေကနေစင်ခန္ဓာကိုယ်ထဲဝင်ရောက်တယ်ဝင်ရောက်ပြီးတဲ့အခါအာယုံကြောတွေကနေတစ်ဆင့်သူကအပေါ်တက်ဆိုတော့အဲ့တက်တဲ့ကာလကခုနပြောသလိုကြာတာပေါ့နော်၁၀ရက်ကနေတစ်နှစ်အတွင်းဖြစ်နိုင်တယ်အဲ့တော့အုံနောက်ထဲကိုရောက်ပြီးသွားပြီဆိုလို့ရှိရင်အဲ့ဒီကနေခွေးဥပြန်လက္ခဏာပေါ်တဲ့အချိန်မှာသူ့ရဲ့တတွေကလင်းထဲမှာအဲ့ဒီကြမှာဒီခွေးဥပြံပိုးတွေကရောက်ရှိလာပြီးတော့သူ့တတွေရင်နဲ့ထိတွေ့တဲ့ကြံတဲ့သူတွေကိုကူးဆက်နိုင်တယ်ဒါကလူမာပေါ့အဲ့တော့ခွေးမှာလည်းပဲဒီတိုင်းပဲပေါ့နော်ခွေးဥပြံပိုးသူကတချောင်းမျိုးမျိုးနဲ့ဝင်သွားတယ်ဝင်သွားပြီးတဲ့နောက်မှာလက္ခဏာပေါ်တဲ့အချိန်မှာသူ့ရဲ့တတွေထဲမှာဒီခွေးဥပြံပိုးတွေပေါင်ဝင်လာပြီးသူကြိုက်ခံရတဲ့လူကိုတဆင့်ကူးဆက်စေတယ်ဒါကြောင့်မလို့အရင်တုန်းကနော်ဆရာတို့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ဆရာတို့ဒီကျောင်းဖြစ်ခါစားမှာခွေးကြိုက်ခံရပြီဆိုလို့ရှိရင် local treatment ကတော့ဒီတိုင်းပဲသွားပါတယ်။ဒါပေမဲ့ခွေးဥပြံကာကွယ်ဆေးထိုးဖို့ကိစ္စကြတော့ဆရာတို့ခွေးကိုဆယ်ရက်စောင့်ကြည့်ခိုင်းတယ်။ဆယ်ရက်အတွင်းမသေးဘူးဆိုရင်ဒီခွေးမှာခွေးဥပြံပိုးမရှိတဲ့အတွက်ဆေးထိုးရမလိုဘူးဆိုပြီးတော့ဆရာတို့ဒါငယ်ငယ်တုန်းကလေးလာမှတ်သားခဲ့ရတာပေါ့နော်။အဲ့ဒီခါကျတော့အခုနောက်ပိုင်းမှာတော့ဆရာတို့ကဒီဆယ်ရက်စောင့်ကြည့်တာထက်ကိုခွေးကြိုက်ခံရတဲ့သွေးဆိုရင်ကာကွယ်ဆေးထိုးပါဆိုပြီးဖြစ်လာတယ်။အဲ့တော့ပြန်စဉ်းစားကြည့်မယ်ဆိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကဆရာတို့ထုတ်လုပ်လိုက်တဲ့ခွေးဥပြံကာကွယ်ဆေးတွေကချက်ပပတ်လည်းမှာ14လုံးထိုးရတယ်။သူ့ရဲ့เนาะဘေးထွက်ဆိုးကျိုးတွေအနေနဲ့ဒီအာယုံကြောထိခိုက်တဲ့ကြွက်သားထိခိုက်တဲ့နောက်ဆက်ဘေးထွက်ဆိုးကျိုးလေးတွေရှိတဲ့အတွက်ကြောင့်မို့ဆရာတို့ကဒီကာကွယ်ဆေးကိုလည်းဘေးထွက်ဆိုးကျိုးထံအောင်ခံစားရမှာလဲစိုးရိမ်နေတစ်ဖက်ကခွေးပြံယောဂဝင်မှာလဲစိုးရိမ်နေဒီခါကျတော့ဆရာတို့ကဒီခွေးကိုဆယ်ရက်စောင့်ကြည့်ပြီးဆယ်ရက်တွင်မသေးဘူးဆိုခွေးမှာခွေးဥပြံယောဂပိုးမရှိဘူးလို့ယူဆတဲ့အတွက်မထိုးလို့ရတယ်ဆိုပြီးဆရာတို့လေးလာမှတ်သားခဲ့တယ်အခုနောက်ပိုင်းမှာတော့ကာကွယ်ဆေးအစ်စ်အစ်စ်တွေဆရာတို့ထုတ်လို့လာတဲ့အခါမှာလက်ရှိအသုံးပြုနေတဲ့ကာကွယ်ဆေးဒီဘေးထွက်ဆိုးကျိုးအရင်အထက်ဆိုင်အများကြီးပဲနေပြီးတော့လူကိုထိခိုက်မှုအလွန်တရာနေပါသွားတယ်။ခွေးဥပြံပိုးကိုလည်းရာဂိုင်နှုန်းပြည့်နှီးပါကာကွယ်လိုက်နိုင်တဲ့အတွက်ကြောင့်မလို့တစ်ဖက်ကဆရာတို့ကဒီခွေးကြိုက်ခံသွေးထွက်အောင်ကြိုက်ခံရပြီဆိုရင်ကာကွယ်ဆေးထိုးပါဆိုပြီးတော့ recommendation เนาะအကြံပြုချက်တွေပေါ်ပေါက်လာတယ်
ယောဂကုသခံရပြီဆိုရင်အသက်သေးဆုံးမှုရာဂိုင်နှုန်းအလွန်များတာကြောင့်ခွေးကြိုက်မခံရအောင်တတိထားကြဖို့နဲ့ခွေးကြိုက်ခံရပြီဆိုရင်လည်းခွေးရည်ပြန်ကာဝယ်ဆေးကိုအမြန်ဆုံးထိုးနိုင်ကာဝယ်ထားကြဖို့အရေးကြီးတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါလေကျေးဇူးတင်ပါတယ
်ဒေါက်တာတန်းစောရဲ့လူဒုနဲ့ချမ်းမာရေးအစီအစဉ်မှာရှင်အခုတော့အားကစားအစီအစဉ်ကိုနားဆင်ကြရအောင်ပါ2023အမျိုးသမီးကပ္ပဖလာဘောလုံးပွဲမှာတော့အာရှကစားသမားတဦးကပ္ပဖလာပြိုင်ပွဲမှာဝင်ကစားတဲ့အသက်အငယ်ဆုံးကစားသမားအဖြစ်စံချိန်တင်လိုက်ပါတယ်။ PSG တိုက်ဆက်မှုအမ်ဘာပေကိုဆော်ဒီကလပ်အသင်းကကပ္ပစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ကန့်လန့်လိုက်ပါတယ်။ British Open ဂေါက်သီးပြိုင်ပွဲမှာတော့အမေရိကန်က Brian Harman အနိုင်ရသွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်စူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုတော့ Australia နဲ့ New Zealand နိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကစတင်လိုက်ပါပြီ။ဒါဟာအမျိုးသမီးကမ္ဘာဖလားကိုနိုင်ငံနဲ့နိုင်ငံကပူးတွဲအင်ရှင်ဖြစ်တဲ့ပထမဆုံးအခြေကျင်းပတာဖြစ်ပါတယ်။ဖွယ်ပွဲခန္ဓာကို New Zealand မှာကျင်းပခဲ့ပြီးတော့ထူးထူးခြားခြားပဲဒီနေ့မှာတော့အင်ရှင်အသင်းလုံးအဖွဲ့ပွဲစဉ်တွေမှာအနိုင်ရခဲ့ကြပါတယ်။နယူးဇီလန်ကနော်ဝေးကိုတကူးကုန်းမရှိနဲ့နိုင်ပြီးတော့ဩစတြေးလျကအိုင်လန်ကိုဖွဲဥွတ်မှာတကူးကုန်းမရှိနဲ့နိုင်ပါတယ်။ပြင်သစ်အသင်းကလွဲပြီးတော့နာမည်ကြီးအသင်းတွေအတော်များများသူတို့ရဲ့အဖွဲ့ပွဲစဉ်တွေမှာအနိုင်ရခဲ့ကြပြီးတော့လက်ရှိကမ္ဘာချန်ပီယံအမေရိကန်ကဗီယက်နမ်ကို3ဂိုးကုန်းမရှိစပိန်ကကော့စတာရီကာကို3ဂိုးကုန်းမရှိလက်ရှိဥရောပချန်ပီယံအင်္ဂလန်နဲ့ဟေဒီပွဲမှာတော့ဟေဒီကိုယ်တော်လက်စွမ်းပြလို့အင်္ဂလန်ကတကူးကုန်းမရှိနဲ့ပုတ်ခါတီကာပဲနိုင်ခဲ့ပါတယ်။2021ကမ္ဘာချန်ပီယံဂျပန်နဲ့ဇမ်ဘီယာပွဲမှာတော့ဂျပန်က5ဂိုးကိုမရှိနဲ့နိုင်ပြီးတော့နယ်သာလန်နဲ့ပေါ်တူဂီပွဲမှာတော့နယ်သာလန်က2ဂိုးကိုမရှိနဲ့နိုင်ပြီးပြင်သစ်ကဂျမေကာကိုဂိုးမရှိသေးကြာသွားပါတယ်။ ဒီလနေ့ကပွဲမှာတော့အီတလီကအာဂျင်တီးနားကိုတကူကိုမရှိကိုပါအမေရိကချန်ပီယံဘရာဇီးကပနားမားကို၄ဂိုးကိုမရှိနဲ့နိုင်ပြီးဂျာမနီကမော်ရိုကိုကို၆ဂိုးကိုမရှိနဲ့နိုင်ပါတယ်အေရှန်နယူးဇီလန်အသင်းဟာဖွင့်ပွဲစဉ်မှာနော်ဝေးကိုအနိုင်ရခဲ့ပေမဲ့အင်္ဂါနေ့ကကစားတဲ့ပွဲမှာတော့ဖိလစ်ပိုင်ကိုတကူကိုမရှိနဲ့ရှုံးသွားတဲ့အတွက်ဖိလစ်ပိုင်အသင်းဟာကမ္ဘာဖလားမှာပထမဆုံးအကြိမ်နိုင်ပွဲရသွားခဲ့ပါတယ်ခင်ဗျာဒါပြန်ဒီကမ္ဘာဖလားမှာတောင်ကိုရီးယားအသင်းကဆယ်ကျော်သက်အရွယ်KC Fair ကတော့ကမ္ဘာဖလားမှာအသက်အငယ်ဆုံးအမျိုးသမီးကစားသမားအဖြစ်နဲ့စံချိန်တင်လိုက်ပါတယ် KC Fair ဟာကိုလံဘီယာနဲ့ပွဲမှာတောင်ကိုရီးယားအသင်းကနေလူစားဝင်ကစားခဲ့ပြီးတော့ဒီအဲ့ဒီအချိန်မှာသူ့ရဲ့အသက်ဟာ16နှစ်နဲ့26ရက်ပဲရှိသေးတာကြောင့်သူဟာအသက်အငယ်ဆုံးအမျိုးသမီးကစားသမားဖြစ်လာခဲ့ပါတယ်တောင်ကိုရီးယားကစားသမား KC Fair ကအသက်အငယ်ဆုံးကစားသမားအဖြစ်နဲ့စံချိန်တင်လိုက်ချိန်မှာတစ်ဖက်မှာလည်းအမေရိကန်က Megan Rapinoe ဟာ Vienna နဲ့ပွဲမှာအမေရိကန်အသင်းအတွက်ပွဲပေါင်း200မြောက်ကိုကစားပေးခဲ့ပါတယ်။အသက်38နှစ်ရှိဖြစ်တဲ့ရပီနိုဟာဒီနေ့ဘောလုံးရာသီအကုန်မှာအနားယူမယ်လို့လည်းကြေညာထားပါတယ်ခင်ဗျာ။ဒီကရပါတွေနောက်ထပ်ထူးခြားတဲ့ဘောလုံးသတင်းတွေကတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီဟာဇူလိုင်လ27ရက်နေ့ကအင်တာမိုင်မီကခရစ်စဇူးကို၂ဂိုးတကိုးနဲ့နိုင်တဲ့ပွဲမှာအင်တာမိုင်မီအတွက်ပထမဆုံးပွဲထွက်ခဲ့ပြီးတော့နောက်ဆုံးဒဏ်ရာရအချိန်ပိုမှာပဲဖရီကစ်ကနေတစ်စစ်အနိုင်ကိုသွင်းပေးခဲ့ပါတယ်ခင်ဗျာဘောလုံးမှာကြောင်းရွှေတွေဘက်ကိုကြည့်ရရင်တော့အင်္ဂလန်မှာတော့မန်ချက်စတာယူနိုက်တက်အသင်းကအင်တာမီလန်မှာကစားနေတဲ့ကင်မရွန်ဂိုးသမားအွန်ဒရေအိုနာနာကိုယူရို53သန်းနဲ့ဝယ်လိုက်ပြီးဖြစ်ပါတယ်မန်ယူကအိုနာနာကို9နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်တယ်လို့ပြီးခဲ့တဲ့ဂျာတာရီနေကကြေညာပါတယ်တကယ်လို့အစဉ်ပြေခဲ့မယ်ဆိုရင်တော့နောက်ထပ်တစ်နှစ်သက်တမ်းတိုးတဲ့အချက်လဲပါဝင်ပြီးတော့မန်ယူဘက်ကတော့အသင်းအောင်မြင်မှုပုံမှာအခြေခံပြီးတော့နောက်ထပ်၄သန်းလောက်ထပ်ပေးဖို့အချက်လဲပါဝင်တယ်လို့ပြောပါရယ်ဂျာမနီမှာတော့ဘိုင်ယန်မြူနစ်အသင်းကတောင်ကိုရီးယားနောက်တန်းလူခင်မင်ဂျေးကိုနမ်ပိုလီအသင်းစီကနေဝယ်လိုက်ပါရယ်ဘိုင်ယန်ကခင်မင်ဂျေးကိုရဖို့အတွက်ဘလောက်ပေးရတယ်ဆိုတာကိုတရားဝင်မထုတ်ပြန်ပေမဲ့ဂျာမနီနဲ့အီတလီမီဒီယာတွေမှာတော့ဘိုင်ယန်ကနမ်ပိုလီအသင်းကိုယူရိုသန်း50ပေးခဲ့ရပြီးတော့၅နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့ပြောပါရယ်ပါယန်ကကင်မင်ဂျေးကိုဝယ်လိုက်ချိန်မှာဩစတြေးလျလက်ရွေးစင်မာဆော့ဆဘစ်ဆာဟာဘိုင်ယန်အသင်းကနေဒေါ့တမန်အသင်းကိုပြောင်းသွားခဲ့ပါတယ်ဒေါ့တမန်ကသူ့ကို၄နှစ်စာချုပ်နဲ့ချုပ်လိုက်ပြီးတော့ယူရို16သန်းပေးခဲ့ရတယ်လို့ဂျာမန်မီဒီယာတွေကဖော်ပြပါတယ်တစ်ဆက်တည်းမှာပဲမန်စီးတီးအသင်းမှာကစားနေတဲ့အသက်32နှစ်အရွယ်ရီယက်မာရက်စ်ကိုဆော်ဒီနိုင်ငံကအယ်ဟီလာအသင်းကဝယ်လိုက်ပြီးဖြစ်ပါတယ်အယ်ဟီလာအသင်းကသူ့ကိုခေါ်လိုက်တဲ့အကြောင်းကိုဆော်ဒီရုပ်သံတိုင်းကကြေညာပါတယ်အယ်ဟီလာအသင်းဟာမာရက်စ်ကိုခေါ်ဖို့အတွက်မက်ဆီဒီအသင်းကိုပြောင်းရွှေ့ပြီးပေါင်တန်း30ပေးခဲ့ရတယ်လို့ဗြိတိန်မီဒီယာတွေကတော့ဖော်ပြနေကြပါတယ်အခုနောက်ဆုံးကတော့ PSG အသင်းမှာကစားနေတဲ့ပြည်သက်တိုက်စစ်မှုကီလီယန်အမ်ဘာပေကိုဆော်ဒီအာရေဗျနိုင်ငံပရိုလိဂ်ကအယ်ဟီလာအသင်းကပဲကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ကမ်းလှမ်းလိုက်ပါတယ်အယ်ဟီလာအသင်းဟာအမ်ဘာပေကိုအသင်းပြောင်းရွှေ့ခြင်းဖြစ်တဲ့ယူရိုတန်း300ပေးမယ်လို့ PSG အသင်းကိုကမ်းလှမ်းခဲ့တယ်ဆိုပြီးတော့သတင်းတွေကဖော်ပြနေပါတယ်အမေအမ်ဘာပေဘက်ကတော့ဆော်ဒီဘက်ကကမ်းလှမ်းချက်ကိုစိတ်ဝင်စားဘူးလို့သူနဲ့နီးစပ်တဲ့သတင်းရင်းမြစ်တွေက ESPN ကိုပြောပါတယ်။အယ်ဟီလာအသင်းဟာမက်ဆီကိုခေါ်ဖို့ကမ်းလှမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အခုလိုအမ်ဘာပေကိုခေါ်ဖို့အကြိုးပမ်းလာတာပါ။အမ်ဘာပေဟာ PSG အသင်းနဲ့စာချုပ်သက်တမ်းတစ်နှစ်ပဲချန်တော့ပြီးတော့ PSG အသင်းကတော့စာချုပ်အသစ်ထပ်မတိုးဘူးဆိုရင်သူ့ကိုဒီနွေရာသီမှာရောင်းထုတ်မယ်လို့ပြောထားပါတယ်။ဆိုတော့အမ်ဘာပေအနေနဲ့ဘာဆက်လုပ်မလဲဆိုတာကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဟောဒီစင်းလေးတွေဘက်မှာတော့ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ British Open ကောက်တီးပြိုင်ပွဲမှာအမေရိကန်က Brian Harman ကနာမည်ကြီးတွေကိုကျော်ဖြတ်ပြီးတော့ချန်ပီယံဖြစ်သွားပါတယ် British Open ကောက်တီးပြိုင်ပွဲကို Liverpool မြို့က Royal Liverpool ကောက်ကွင်းမှာပြီးခဲ့တဲ့သတင်းဘက်ကကကစားကြတာမှာအမေရိကန်က Brian Harman ကသတ်မှတ်ရိုက်ချက်ထက်73ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်181ချက်နဲ့ချန်ပီယံဖြစ်သွားတာပါဒါဟာသူ့အတွက်တော့ Major Flaw ကိုပထမဆုံးအချိန်ရတာလည်းဖြစ်ပါတယ်ဒီဘက်မှာစပိန်ကဂျွန်ရမ်ဩစတြေးလျကဂျေဆင်ဒေးထောင်ကိုရီးယားကဂျီယွန်ကင်နဲ့ဩစတြေးလျကဆက်စပရာဂါတို့၄ယောက်ကတော့သတ်မှတ်ရိုက်ချက်ထက်9ချက်ရှော့ရိုက်ပြီးတော့ပူးတွဲဒုတိယရခဲ့ကြပါတယ်။ဟာမန်ဟာလွန်ခဲ့တဲ့6နှစ်အတွင်းပြိုင်ပွဲတွေကစားတဲ့အခါမှာထိတ်ဆုံး10ယောက်မှယက်တီနိုင်တာကသူများတွေထက်ပိုများပေမဲ့အချောင်းချောင်းတွေကြောင့်အနိုင်မရပဲအခုမှအနိုင်ရတာဖြစ်ပါတယ်။ဆိုတော့ဘလို့တွန်းအားတွေဘလို့စိတ်ပိုင်းဖြတ်မှုတွေဘယ်အချက်တွေကသူ့ကိုဒီဘက်မှာအနိုင်ရစေတာပါလဲ။
After I made the second bogey yesterday, a guy when I was passing him, he said, "Harmon, you don't."
Mene ga chano bogey du dia taka ya lai bi lu dia ona ga phyet de chain ma. Ai lu ga ha me me ma di pwae anan ya bo law thi tat ti shi ba u. Twe mye ba u so yi pyo de. Ai da ga bae chano o a mya ji a thauk ku phyet twa ga ba de. Ai da take ba. Tu ai lu pyo lai de atwe sait the ma. Nga di taim pwae ko nai bo a ye chin shi de. Ya aw lou me. Ti ti cha cha kaung aw yai me so le sait phyet twa ga bi. Ai chat ga a mya ji a thauk ku phyet si ga ba de.
Hamang ga raw tu ye pratama song major supla ko belo aw pwe khan mo season tha de so ye paw ma raw tu ni ne le ton zat de zin pwe tha pi lo ai le ton zat ne tu ye a ga 40 law shi de le ma mye yai pi lo aw pwe khan me lo pyo lai ba de nya la thon sat le paris olympic pyan pwe ma olympic mi shu ko tin me mi shu dai ko pratama song chein phit ne in ga ne ma pya ta ga ba de paris myo ga saing mye paw ma ကျင်းပခဲ့တဲ့ဒီအခမ်းအနားကိုပြင်သစ်အိုလံပစ်အားကစားသမားတွေနဲ့အတူအိုလံပစ်ချန်ပီယံဟောင်းဦးစိန်ဘုတ်လည်းတက်ရောက်ခဲ့ပြီးတော့ဦးစိန်ဘုတ်ကနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘိုက်ကိုအိုလံပစ်မီးရှူတိုင်ပေးအပ်ခဲ့ပါတယ်။အဲဒီနောက်တော့ဒီအိုလံပစ်မီးရှူတိုင်ကိုစိန်မြင့်တောင်တစ်လျှောက်ကိုလည်းလည်းဆက်ဆောင်ပြီးတော့ပြသခဲ့ပါတယ်။ဦးစိန်ဘုတ်ကတော့လာမယ့်2024 Paris Olympic ပြိုင်ပွဲဖွင့်ပွဲအခမ်းအနားဟာအိုလံပစ်ပြိုင်ပွဲဖွင့်ပွဲတွေထဲမှာအကောင်းဆုံးတွေထဲကတစ်ခုဖြစ်နိုင်မယ်လို့ထင်ကြောင်းပြောကြားလိုက်ပါတယ်။
ကိုရနာရဲ့အကစားအစီအစဉ်သတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်နေသလိုပဲကျမတို့ရဲ့ Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒါအပြင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်ပါတွေရေဒီယိုရုပ်သံအစီအစဉ်တွေဗီဒီယိုဆောင်ပါတွေနဲ့ပတ်သက်ပြီးသောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်လိုပါတယ်ရှင်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုကတော့သတင်းအကျဉ်းချုပ်ကိုကိုစော်မှုကျော်ကတင်ပြမှာဖြစ်ပါတယ်
ယူကရိန်းတောင်ပိုင်းမှာရုရှားတွေကိုတံပြန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ယူကရိန်းတပ်ဖွဲ့တွေအားတဖြည်းဖြည်းချင်းကိုတိုးလာနိုင်တယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးဟင်နာမလီယာကဗုဒ္ဓနေ့မှာပြောဆိုလိုက်ပါတယ်။တံပြန်ထိုးစစ်အတွက်တိုက်ခိုက်ရင်းနဲ့ထောက်လှမ်းရေးအသေးစားဒရုန်းအစင်းပေါင်း1900ကိုလည်းလက်ခံရရှိတော့မှာဖြစ်တယ်လို့သူမကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကိုရောက်ရှိနေတဲ့ရုရှားကာကွယ်ရေးဝန်ကြီးဆာဂေ့ချိုရှူဟာပြုံရမ်းမှာမြောက်ကိုရီးယားကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံခဲ့စဉ်မြောက်ကိုရီးယားဟာရုရှားအတွက်အရေးကြီးတဲ့မဟာမိတ်နိုင်ငံဖြစ်ကြောင်းဇူလိုင်လ26ရက်နေ့မှာပြောဆိုခဲ့ပါတယ်။ COVID-19 ကာယောဂါကာလအတွင်းနှစ်အတန်ကြာနိုင်ငံခြားတိုင်းပြည်တွေနဲ့အဆက်ဆံမလုပ်ဘဲနေလာခဲ့တဲ့မြောက်ကိုရီးယားဟာကိုရီးယားစစ်ပွဲ90ပြည့်အထိမ်းအမှတ်ပွဲတွေနဲ့အမေရိကန်နဲ့မဟာမိတ်တွေကိုတော်လှန်ခြင်းအခမ်းအနားကိုကျင်းပနေပြီးအဲ့ဒီမှာတရုတ်နဲ့ရုရှားကအကြီးတန်းကိုယ်စားလှယ်အဖွဲ့တွေရောက်ရှိနေတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကန်ယိုရန်မြို့စီယာနုဖယ်လီမှာတရုတ်နိုင်ငံအကူအညီနဲ့အစင်းမြင့်တင်နေတဲ့ရေတပ်စခန်းရဲ့ပြုပြင်မွမ်းမံရေးလုပ်ငန်းတွေပြီးစီးလို့နှိပါဖြစ်နေပြီလို့ကမ္ဘောဒီးယားတာဝန်ရှိသူတွေကပြောဆိုလိုက်ပြီးနောက်ဒီနေရာကိုတရုတ်စစ်တပ်ကအသုံးပြုနိုင်ပွဲရှိတယ်လို့တန်တရားရှိကြောင်းအမေရိကန်အရာရှိတွေကထပ်မံသတိပေးလိုက်ပါတယ်။မနေ့ဩဂုတ်လတုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတရုတ်ရန်ပုံငွေနဲ့ခင်မီအောင်လှုပ်ဆောင်နေတဲ့ဒီရေတပ်စခန်းကိုတရုတ်စစ်တပ်ကတရုတ်စစ်တပ်အတွက်သာအသုံးပြုမယ်ဆိုရင်အရှိတောင်အရှအတွက်ချင်းချောက်မှုဖြစ်လာနိုင်တယ်လို့ကမ္ဘောဒီးယားအစိုးရကိုပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကလူ့အခွင့်အရေးအခြေအနေတွေအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခြေအနေတွေစိုးဝါးနေပြီးကုလသမဂ္ဂလုံခြုံရေးကောင်စီကနေတာဝန်ပေးအပ်ထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်တင်တယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ဖြစ်တဲ့ Human Rights Watch ကဗုဒ္ဓဟူးနေ့မှာပြောဆိုတိုက်တွန်းခဲ့ပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်အပါအဝင်လူခွင့်ရေးချိုးပေါက်သူတွေကိုရေးယူဆောင်ရွက်ဖို့လဲတိုက်တွန်းခဲ့ပါတယ
်။တရင်ချင်းချုပ်ကိုကိုစော်မိုးကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Chester Mock တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစည်းအဝေးရဲ့ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းဒိုမီတာ30နှစ်58တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်ကျမ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.